သောတဒတကကလသရကသောတအကြည်တလည်းဆယ်ခုမြောက်ရှိတဲ့ယုတ်ကလလို့ဆိုပါတယ်ဆိုယုတ်ကလဒီဘယ်လိုနေတဲ့လို့မေးရင်တော့ဒီသောတဆိုတဲ့သကလုံးကိုအထကရမြတ်ကသတ္တဝိကာတာရဟဘုဒ္ဓပဒတာလက္ခဏံသောတံဆိုပြီးဒီလိုဖွင့်ထားတယ်သတ္တယောအတန်ရှိရှိရိုက်ခါချင်းကထိုက်တန်နေတဲ့ဓာတိလေးပါးတော့ကိုကြည်လင်သေးတဲ့သဘောလို့ဒီလိုချင်းပြထားပါတယ်ဒါကြောင့်ဒီအကျဉ်းဉာဏ်ရှိမှာသတ္တအကျဉ်းနဲ့ကာယအကျဉ်းနှစ်မျိုးရှိတယ်လို့နားမှာလဲသောတအကျဉ်းနဲ့ကာယအကျဉ်းနှစ်မျိုးရှိဒီအကျဉ်းနှစ်ခုခွဲတော့မယ်ဆိုရင်တော့နားမှာဖန်ပြီးတလေးပါးစက်ကြည့်ပါကလားအမုံနေအလုံးဖြစ်သွားမှာသောအမုံနေမှာကြီးတဲ့အမုံတစ်ခုကိုရွေးချယ်လိုက်သူကြီးတဲ့အမုံလေးကိုရွေးချယ်ပြီးတော့အတန်တစ်ခုကိုနှက်ထောင်ကြည့်ပါဣဇဒကအတန်မဲ့ဖြစ်ဖြစ်ဘိဒကအတန်မဲ့ဖြစ်ဖြစ်ဘယ်အတန်မဲ့ဖြစ်ဖြစ်ရပါတယ်အနိစ္စဆိုအသက်ရှူရဲ့အတန်မဲ့ဖြစ်ဖြစ်ပေါ့နော်သို့အတန်ကသို့အကြည်ဓာတ်ကိုလည်းပြီးရက်ခနေခဲ့ရင်တော့အတန်ရက်ခခံရတဲ့အကြည်ဓာတ်ကသောတအကြည်သို့သောတအကြည်ပါနေတဲ့ကလကသောတဒတကကလဓာတ်ခွဲကြည့်ရင်ဆယ်ခုပထဝီအာဘောတိဇောဝါယောဝဏခန္ဓာရတ္တဩဇာဒီမိတာသောတပတ္တရာဆိုပြီးဆယ်ခုရှိတယ်အကယ်၍မြတ်ဒီကြည်တဲ့အမောတခုကိုဆန်းဆက်ပြီးတော့အတန်တခုအာယုံယူကြည့်လိုက်လို့အတန်ကဒီအကြည့်ကိုလာပြီးရိုက်ချနေတဲ့သဘောမရှိနိုင်တော့ဒီအကြည့်ဒီသောတအကြည့်မဟုတ်တော့ဘူးကာယအကြည့်ဖြစ်လိမ့်နော်ဒါဒီဓာတ်ခွဲကြီးပဲဒီကာယအကြည့်ဟောမဟုတ်ကိုဆက်ပြီးဓာတ်ခွဲပြင်လေဆိုရင်တော့ဒီကြည့်တဲ့အမောကဆက်ပြီးတော့နိစ္စရာကလတ်တခုမှရှိတဲ့ပထဝီသောဖို့တေဇောသောဖို့ဝါယောကိုအာယုံယူကြည့်လိုက်ရင်ဒီဖုဒ္ဓဘာဓာတ်တခုကဒီပထဝီတေဇောဝါယောခေါ်တဲ့ဖုဒ္ဓဘာဓာတ်တခုကဒီအကြည့်ဓာတ်ကိုလာပြီးရိုက်ခတ်နေပြမယ်ဆိုရင်တော့သို့အကြည့်ကိုသောတအကြည့်လို့ကာယအကြည့်လို့သတ်မှတ်နိုင်ပါတယ်နော်အဲဒီကာယအကြည့်ပါနေတဲ့ကလတ်ကိုတက်ခွင့်လိုက်ရင်ကာယတကကလတ်ဆယ်ခုပဲနှာခေါင်းကြတော့ပိုနေတာကဘာလဲမတူတာကဌာနတကကလတ်ဒီလည်းရုပ်ကလည်း6မျိုးပဲရှိနော်အဲဒီတော့သူကြတော့သူကဘာရိုက်ခတ်မလဲလို့မေးရင်ဂန္ဓာဝိဂန္ဓာရဟဘုဒ္ဓပဒတာလက္ခဏံဆိုပြီးဒီလိုဖွင့်ထားတယ်နော်ဂန္ဓာဝိဂန္ဓာရဟအနံ့ဂန္ဓာယုံရှိသူရိုက်ခတ်ခြင်းကထိုက်တဲ့ဓာတ်ကြီးလေးပါးတော့ကိုကြည်လင်စေတဲ့သဘောဒီတော့နှာခေါင်းမှာဓာတ်လေးပါးဆက်နေလို့အလုံးအမှုန်နေဖြစ်တဲ့အခါမှာကြည်တဲ့အမှုန်တစ်ခုကိုရွေးချယ်လိုက်မိဇယကလတ်တခုမှဖြစ်ဖြစ်သို့မဟုတ်ဝေးတဲ့ကလတ်တခုမှမဖြစ်ဖြစ်ပေါ့မိမိသွားအားရှိတယ်။အဲကလတ်တခုမှရှိနေတဲ့အနတ်ကိုနှံ့အာယုံယူကြည့်။သို့အနတ်ကဒီကြည်ရဲ့အကြည့်တတ်ကိုလာလာပြီးရိုက်ခတ်နေကြမယ်ဆိုရင်အနတ်ရှိရှိရိုက်ခတ်ခြင်းကထိုက်နေတဲ့ဒီအကြည့်တတ်ကဂါဏအကြည့်။ဂါဏအကြည့်ပါနေတဲ့ကလတ်ကလေးကဂါဏတရကကလတ်တခွင့်ရင်သဘောတရားဆက်တွေ့။ဆရာကြတော့မတူတဲ့ကလတ်ကဇေဝတတကကလတ်ပဲနော်။ငါကဘုရားဒီတော့ဒီဇေဝတတကကလကိုဓာတ်ခွဲကြည့်နေတယ်ဆိုလို့ချင်းတော့ဆံပါတလေးပါဆက်လိုက်လို့ကလအမှုဖြစ်ရင်ကြီးတဲ့အမှုတစ်ခုရွေးချယ်လိုက်ဒီကရကလတခုမှရှိနေတဲ့ရတ္တဓာတ်ကိုလက်အာယုံယူကြည့်ဆိုအရသာလေးကဒီအကြည့်ဓာတ်ကိုလာပြီးရိုက်ခတ်ခဲ့မယ်ဆိုရင်တော့ရတ္တယုံရှိတဲ့ရိုက်ခတ်ခြင်းကထိုက်နေတဲ့ဒီအကြည့်ကဇေဝအကြည့်ခေါ်အကြရေမြရတဏယုံကစစ်စစ်မရိုက်ခိုင်ရင်တော့ဒီအကြည်ဒီဘာအကြည်ဖြစ်မလဲ။ကာယအကြည်ပဲဖြစ်လိမ့်မယ်နော်။အဲဒါကြောင့်ရတဏယုံစစ်စစ်ရိုက်ခိုင်နေတဲ့ဒီအကြည်လေးကိုဓာတ်ခွဲကြည့်လိုက်တော့လည်းမကြည့်ဘူးသဘောတရားဆယ်ခု။ဇေဝတတကသလခေါ်တယ်နော်။ဇေဝရတဏယုံစစ်စစ်ရိုက်ခိုင်ခြင်းကထိုက်တော့ဇေဝအကြည်လေးဆယ်ခုမြောက်ရှိသောယုကလဒီလိုသင်္ခါပိ။ကိုယ်မှကြတော့ကာယတတကကလအကြည်တတ်တခုပဲရှိတယ်ဒါရှုတတ်ပြီ။နှလုံးသွားလိုက်နှလုံးမှာကြတော့မတူတာကတော့ဟရိယတတကကလပ်ကာယတတကကလပ်ဘောဝတတကကလပ်သုရိသအထက်ကလပ်ဥဒိသအထက်ကလပ်အရဇအထက်ကလပ်ဒီ၅ခုကတော့ပုံစံလိုရှိတော့နော်နှလုံးမှာအဲ့ဒီ၅ခုအပြင်နောက်ထပ်ကလပ်တစ်ခုကတော့ဟရိယတတကကလပ်ဟရိယဇရကဘာလဲလို့မေးရင်တော့မနောတ္တမနောဝိညာဏတ္တအမိယနေတဲ့အတိစိတ်တို့ရဲ့မိယသဘောလေးညတာပဲဒီတော့ဒီဟရိယကိုဘယ်လိုရှုမလဲလို့မေးရင်တော့ဒီဟရိယဝုဒ္ဓတင်းစီရနှလုံးအိမ်အတွင်းကိုတော့လင်းယုံကြည့်နဲ့ထိုးစပ်ပြီးဒါလေးပဲရှိတတ်ဖို့တော့ကြိုးတယ်။သို့တော့အဲ့ဒီဆိုင်လိုက်တဲ့အပိုင်းမှာသဘုဒ္ဓိသစ္စာနဲ့ကပြောတော့နှလုံးအိမ်ဒီဟရိယမဟုတ်ပါဘူး။နှလုံးအိမ်အတွင်းမှာတင်းစီနေတဲ့တွေးအဲ့ဒီတွေးမှသာဟရိယဝုဒ္ဓရုပ်တွေကနေကြတာ။ဒါဒီတွေးပြီးသိမ့်မှနီးအရာ ပြောရင်တော့သူဒီကုလုံးလဲပတ်နေတယ်လို့သူကပြောတယ်နော်ဗုဒ္ဓဘိဓမ္မာနိယကလည်းသမုဒိသစ္စာအဖြစ်တဲ့လက်ခံမှာပရမတ္တသစ္စာနဲ့ကတော့ပရမတ္တရားတို့မြည်သည်ဒီနေရာကဒီနေရာကြောင်းချွေရောဓမ္မတာမရှိကြမရှိကြတဲ့ဒီကုလုံးမှာအကုန်လုံးလက်ပတ်နေတယ်လို့ဘယ်လိုမှမပြောနိုင်ဘူးနော်သို့သောရှုပ်ခွင့်ပြောပြီးပါနည်းနည်းလေးထည့်တဲ့အယူအဆလေးတစ်ခုကိုနည်းနည်းလေးထိုက်ရှင်းဖို့ပြီးတော့မှပြောမယ်ဘုရားဒီနှလုံးအိမ်ကိုဝိဇ္ဇာလောက်ကိုမှန်းပြီးတော့ deliver ဆက်လိုက်အလုံးအမုံဖြစ်ပြီနှလုံးအိမ်တစ်ခုလုံးကိုချုပ်ငုံပြီးတော့လည်း deliver ဆက်ပါအလုံးအမုံဖြစ်ပြီအမုံဖြစ်ပြီဆိုလို့ရှိရင်အဲ့ဒီမှာနှလုံးအိမ်မှာကလည်းအကြည်ဓာတ်ကနှစ်မျိုးရှိနေတယ်အကြည်ဓာတ်တစ်ခုကနာအကြည်ဓာတ်အင်းချင်းကတော့ဘဝေမနောအကြည့်ဧည့်သည်တွေကတော့ဘုဒ္ဓစိတ်တွေပဲနော်စိတ်တိုင်းဒီအလုံးကြည့်တယ်ဟိုဒီနေ့ကပြောပြီးပြီနောက်အကြည်တစ်ခုကတော့ကာယအကြည်ဓာတ်ကာယအကြည်ဓာတ်လည်းဒီဘဝေမနောအကြည်ဓာတ်ဘယ်လိုဖွဲ့မလဲလို့မေးရင်တော့ကာယအကြည်ဓာတ်ကကလအမှုန်လေးတွေအနေနဲ့ဝန်းကျင်ပတ်ချံမှာဒီဘဝေမနောအသုံးဖို့မနောအကြည်ဓာတ်ရဲ့ပတ်ချံမှာနှစ်ပတ်ပြီးဖြစ်နေတယ်မနောအကြည်ကတော့သူကအယောင်ပြုတ်ပြုတ်ပြတလဲလဲတောက်ပါတောက်ပါတာကတော့အကိမမတ္တဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တယ်လို့အရှင်အဝါအောက်ကောင်းနေတဲ့စိတ်မျိုးဖြစ်ခဲ့မယ်ဆိုရင်ပို့ပြီးတော့အယောင်တောက်ပါတယ်ပြုတ်ပြုတ်ပြတလဲလဲတောက်ပါတယ်ဟိုကာယအကြည်ကတော့ကြည်တာပဲရှိတယ်ဒီလိုပြုတ်ပြုတ်ပြတလဲလဲတောက်ပါတယ်သဘောမျိုးမဟုတ်ဘူးအဲ့ဒါဒီဘဝေမနောအကြည်ကိုယောဂီတော်ကောင်းကပထမအကြည်ဆိုဖန်ကြည့်နော်တော့ဟိုဒီအကြည်တဲ့စိတ်အကြည်တဲ့ကိဖန်ကြည့်ဖန်ကြည့်တဲ့အချိန်ခါမှာဒီအကြည်ဓာတ်ခေါ်တဲ့အတိစိတ်ကလေးတွေဒီမနောဓာတ်မနောဝိညာဏဓာတ်လို့ခေါ်ဆိုနေတဲ့ဒီအတိစိတ်တွေဒီခရယခေါ်တဲ့ယုတ်ကလေးကိုမိတွယ်ပြီးဖြစ်ပေါ်နေတာကိုမြင်အောင်ဆန့်ကြည့်ရကြည့်တဲ့အပိုင်းမှာအဲ့ဒီအကြည်အောက်မှာရှိတဲ့ကလအမှုန်လေးတွေကိုပထမဆက်လိုက်ဓာတ်ခွဲကြည့်အဲ့ဒီအမှုန်လေးကမကြည့်ဘူးခရယတဲ့ကခရယပါတဲ့ယုတ်ကလေးအမှုန်လေးကမကြည့်ဘူးဓာတ်ခွဲရင်တမှုန်တမှုန်မှာပထဝီအာဘောဧဇောဝါယောဝဏ္ဏကန္တရတ္တဩဇာဇီဝိတခရိယဆို6ခုရှိမကြည့်ဘူးပဲအဲဒီတော့ဇီဝိတအထိ9မျိုးကတော့ယောဂိကအချုပ်တတ်နေပြီခရိယဟာဘယ်လိုနေလဲလို့သဘောပေါက်ချင်တော့အတိစိတ်တို့ကဒီယုတ်ကလေးကိုဖီးဖြစ်နေတယ်အဲဒါကိုမျိုးအကြည့်ရမနေ့ကဘဝေမနောအကြည်တတ်လို့ခေါ်ဆိုအပ်တယ်ဘဝေမနောအကြည်တတ်နဲ့တကောအတိစိတ်အလုံးပြီဒီခရီးရဟုတ်သူယောဂီကိုမိကြသည်ဖြစ်ပေါ်နေတဲ့ဆရာကိုမြင်အောင်တော့ဒီကထက်ထက်ထက်ထက်ရှိရရှိလိုက်တဲ့အချိန်ခါမှာယောဂီကဒီသင်္ကမ္မတေဖာမြတ်စွာထက်ထက်ထက်ထက်အချိန်တော့နောက်တော့သဘောပေါက်တယ်ဒီယောဂီတွေကိုဖီးပြီးတော့ဒီအသိစိတ်တွေဖြစ်နေတယ်ဆိုတော့သူနားလည်သွားတယ်အဲဒီတော့အသိစိတ်တို့ရဲ့မိရအမိခံသဘောလေးကိုခရီးရခေါ်တယ်ခရီးရပါနေတဲ့ကလပ်ကိုတက်ခွဲလိုက်တော့မကြည့်ဘူးသဘောတရားဆယ်ခုတရားဟောနေတဲ့တတိယတော့စက်မိတဲ့ဖြစ်ယူစားလေးတစ်ခုတော့ပြောလိုက်ရအောင်နော်ဘုရားတို့ဒီကုသလနှလုံးကိုထပ်ခွဲပြီးအစားထုတ်ပြီးပူကြတယ်နှလုံးကိုအစားထုတ်ပြီးတော့နော်အစားထုတ်ပြီးတော့ဒီနှလုံးအိမ်ကိုအစားထုတ်ပြီးဆေးကုတဲ့လုပ်ငန်းရတဲ့ပတ်သက်ပြီးတော့ဘုရားအမိမကအတိတ်တွေကဒီနှလုံးအိမ်မှာပြီးပြီးဖြစ်တယ်ပြီးပြီးဖြစ်နေတဲ့အတွက်ကြောင့်နှလုံးကိုအစားထုတ်ခုတဲ့ပုဂ္ဂိုလ်တွေအသက်ရှင်နေတော့ဘယ်လိုသဘောပေါက်ကြလဲအတိတ်တွေဘာဖြစ်လို့ရှိနေရကြလဲစသဖြင့်ဒီလိုနေကြနော်မြင်လိုက်တဲ့အချိန်ခါမှာနည်းနည်းလေးလောကဥပမာလေးနဲ့ကပ်ပြောရင်ပိုသဘောပေါက်မယ်ဖြစ်နေ။ဘုရားတော်ကဒီကြောင့်မှဇေရီတော်လေးရှိတယ်။အတိတ်ကဇေရီဆိုတာကဘာကိုဇေရီခေါ်လဲ။အဲ့ဒီဇေရီတော်ရဲ့အတွက်မှတည်ရှိနေတဲ့ဓာတ်တော်မူတော်များဆိုတာလေဇေရီလို့ခေါ်ပါတယ်။အပေါ်ကပုံသဏ္ဍာန်ကပုံနဲ့ပြုပြင်မှန်မှန်ထားတဲ့ပုံသဏ္ဍာန်ကိုတော့ဇေဒီအိမ်လို့အတိတ်ကခေါ်ရတယ်။ဇေဒီနဲ့ဇေဒီအိမ်ဒီတခြားဘူးဒီဒီဆိုတာကအထက်မှာရှိတဲ့ဓာတ်တော်မူရောကိုသေဒီခေါ်အပေါ်ကတိောက်ထားတဲ့အုတ်ကိုသေဒီအိမ်လို့ခေါ်တယ်အိမ်ဆိုတဲ့စကားလုံးဖြုတ်ပြီးတော့အကုန်လုံးကိုခြုံပြီးတော့ဇေဒီဆိုပြီးဒီလိုခေါ်နေတာပဲအဲ့ဒီဘုရားအဲ့ဒါဆိုဥစ္စာဒီနှလုံးမှာအတိအကျဟရိယလို့ခေါ်တာကခုနကတွေးပဲအဲ့ဒီတွေးမှတည်ရှိနေတာဖမ်းပြီးဆက်လိုက်မယ်ဆိုလို့ရှိရင်ဘယ်ကဒါလေးပါတဲ့နေမစင်ရင်ကလပ်အမှုန်ကြီးအားလုံးဖြစ်ဒီကလပ်အမှုန်လေးတွေကိုတက်ခွဲလိုက်လို့ရှိရင်ခရိယဓာတကကလပ်၊ကာယဓာတကကလပ်၊ဘဝဓာတကကလပ်၊သတိဇအထကကလပ်၊ဥဒိဇအထကကလပ်၊အရဇအထကကလပ်ဆိုပြီးတော့ယုတ်ကလပ်အမျိုးစား6မျိုး၊ယုတ်အမျိုးစား50နဲ့4မျိုးရှိတယ်။အဲဒီ54မျိုးထဲမှာခရိယဆိုတာခရိယဝုထုခေါ်တယ်။ခရိယယုတ်ကလေးက ရန်နေတဲ့53ယောကသတ္တံဘာရဟရိယလို့ဒီလိုသုံးထားပါတယ်။သတ္တံဘာရဆိုတာကတော့ဒီဟရိယဝုဒ္ဓယောကလေးဖြစ်ပေါ်လာအောင်ဝိုင်းအောင်ကိုင်ကြီးပြီးတိဆောက်ပေးနေတဲ့အထေဝုဒ္ဓဓာတ်တွေလို့ဒီလိုဆိုလိုပါတယ်။ခொနကဓာတ်တော်မူတော်မြတ်ကိဝတ်ဒီနေနံယံအတွက်ဇီရိအိမ်တခုတိဆောက်ပေးထားသလိုဟရိယဝုဒ္ဓလေးဖြစ်ပေါ်လာရင်အတွက်ဝိုင်းအောင်တိဆောက်ပေးနေတယ်သတ္တရဘာရဟရိယယုတ်ကြီးဖြစ်တယ်။ဟရိယအစစ်ကဟရိယဝုထုယုတ်ကြီးတစ်ခုပဲရှိတယ်။ဒါတော့ဒီဟရိယဝုထုယုတ်ကလည်းအထုသဖြင့်အတွဲမှတည်းပြည်ပြပြီးဖြစ်နေတော့ဒီနေ့နှလုံးကိုအသံထုတ်ကူတဲ့ပုဂ္ဂိုလ်များဘာလို့ကြားလဲ။ဒီသွေးကိုလက်ပတ်နေတဲ့နှုတ်အတိုင်းခန္ဓာအိမ်နဲ့ပဲလက်ပတ်အောင်တော့ဒီလိုပြရတယ်။အဲဒီဒီသွေးကိုလက်ပတ်အောင်မလုပ်နိုင်ရင်ဒီနှလုံးအသံထုတ်ကူမှုလုံငန်းရတဲ့အသက်ရှင်မှုအတွက်အခက်အခဲတွေဖြစ်သွားလိမ့်မယ်။သွေးလက်ပတ်အောင်တော့ဒိဗံကရိယာသက်ကရိယာတခုခုနဲ့သွေးကိုလက်ပတ်အောင်ခန္ဓာကိုယ်ထဲမှာပြန့်နှံ့တော့အောင်ပြုလုပ်ပေးတယ်လို့အဆိုရှိတယ်နော်အဲဒီအဲ့တော့နှလုံးအိမ်ကြီးဒီအိမ်နဲ့တူတဲ့နှလုံးအိမ်ကြီးကြောင်းလိုက်လိုက်ပြီမဲ့လို့အသက်ထိုးလာတဲ့အချိန်ကမှဒီနှလုံးအိမ်ထဲကိုဖြတ်သွားတဲ့သွေးကတော့သမုဒိသစ္စာနဲ့ကပြောရင်ကြောင်းလဲမှုရှိသလားမရှိဘူးဒါပဲအဓိကဒါကြောင့်ခရယဝုဒ္ဓတိသွေးမှန်တာမြည်ပြောဖြစ်ပေါ်နေတဲ့ဘုရားအမိဓမ္မရဲ့အကြီးရသွေးကပြောင်းသွားတာမဟုတ်ဘူး။ဒီဓာတ်တော်မူတော်တွေကိဝါယဇီရိအင်းကြီးကိုဖြစ်လိုက်ဇီရိအစ်စ်တိဆောက်တယ်။ဇီရိအင်းနံပြောင်းတဲ့အထက်ကဓာတ်တော်မူတော်ဆိုတဲ့ဇီရိကပြောင်းတာမပြောင်းဘူး။ဒီပုဂ္ဂိုလ်လိုပဲနှလုံးအိမ်အစ်စ်ဖြစ်သွားနေတဲ့သွေးကတော့ဒီသေးပဲ။သွေးပေါ်လမ်းကြောင်းကိုခေါ်သူလိုက်တဲ့ဒီနှလုံးအိမ်ကြီးကလည်းပြောင်းလဲသွားခြင်းဖြစ်တယ်။အဲဒီသဘောကတော့သဘောပေါက်ဖို့ကြောင်းတယ်နော်။ဒါကြောင့်ဘုရားတို့နှလုံးအစမ်းထုတ်ကုတော်လဲတခါတည်းဟန်အဲ့မရှင်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အကြောင်းကတော့ကံနဲ့ဆက်သွင်းနေပါတယ်သူကံကဆက်လက်ပြီးအသက်ရှင်ဖို့ရန်အတွက်အထောက်ပံ့နေအကောင်နေသေးလို့ရှိရင်တော့ဒီလိုအစမ်းထုတ်ကုပြီးမဲ့လည်းသူကသူကဖြတ်သွားနေဦးပါမဖြတ်သွားနေရင်အသက်ရှင်နေဦးပါပဲဒါကတော့သမုဒိသစ္စာနိဗ္ဗာန်ကပြောတာပါပရမတ္တသစ္စာနိဗ္ဗာန်ကပြောရင်တော့ဘုရားနဲ့ဒီသွေးဆိုတာလည်းပရမထသစ္စာနဲ့မှမရှိဘူးသွေးကိုချက်ခွဲလိုက်မယ်ဆိုလို့ရှိရင်ယုတ်ကလားအမျိုးအစအနေနဲ့9မျိုးရတယ်ယုတ်အမျိုးအစ54မျိုးရှိပါတယ်သွေးကိုဖမ်းပြီးဓာလိပတ်ဆက်မယ်ဆိုလို့ရှိရင်သူကလအမုံလေးတွေဖြစ်တော့ကလအမုံမှာကာယတတကကလဘာဝတတကကလသတိဇအထက်ကလဥဒ္ဒဇအထက်ကလအရဇအထက်ကလဆိုပြီးတော့ယုတ်ကလအမျိုးအစားငါမျိုးယုတ်မျိုးအစား54ဒါကရိုးရိုးတန်တန်တွဲပဲဒီခရိယဝုဒ္ဓအတွဲမှာတည်ရှိတဲ့တွဲမဟုတ်ခရိယဝုဒ္ဓအတွဲမှာတည်ရှိတဲ့တွဲကြတော့ခရိယတတကကလထည့်လိုက်ရင်ငါမျိုးဖြစ်ပါအဲဒီ50ငါမျိုးယုတ်ကလခရိယဝုဒ္ဓထည့်လိုက်ရင်6မျိုးဖြစ်သွားပြီယုတ်ကလအမျိုးအစား6မျိုးယုတ်မျိုးအစား54သူ54မျိုးသောယုတ်တရားတွေဒီဖြစ်ပြီးတာနဲ့ဖြစ်ခြင်းပြတ်သွားတယ်ပြောင်းလဲပြီးသီယောဓမ္မတာတဏှာကတဏှာပြောင်းရှင်ယောဓမ္မတာမရှိဘူးဖြစ်ပြီးတဲ့နဲ့ပြတ်သွားတော့နောက်ထပ်အစ်စ်ထပ်ပြီးတော့မဖြစ်ဘူးလားလို့မင်းရင်အကြောင်းတရားကကံဆိုတဲ့အကြောင်းတရားပေါ့စိတ်ဆိုတဲ့အကြောင်းတရားကုသိုလ်ဆိုတဲ့အကြောင်းတရားအာဟာရဆိုတဲ့အကြောင်းတရားအကြောင်းတရားတွေကမကုန်သေးလို့ဆက်ခါဆက်ခါကျေလူပြုတ်နေအောင်မယ်ဆိုရင်အကြောင်းတရားတွေဒီဆက်ခါဆက်ခါရှင်းနေတယ်ရှင်းနေတဲ့အချိန်ခါမှာတခါတလေဒေသနရုပ်ပတ္တိပေါ့ဒီနေရာမှာဖြစ်မဲ့ယောက်ကဒီနေရာမှာဖြစ်ဖက်ဘုံနေရာပြောင်းဖြစ်သွားတာတော့ဖြစ်ခြင်းဖြစ်တယ်။နမုနာဆိုကြပါစို့အခုတရားဟောနေတဲ့ဘုံကြီးပေါ့။ဒီနေရာမှာထိုင်နေတရားဟောပြီးတော့ဘုံနေရာသွားတယ်။ဒီနေရာဖြစ်တဲ့ယောက်တွေကဒီနေရာမှာဖြစ်တော့ပဲဘုံနေရာပြောင်းဖြစ်ပြီးဖြစ်သွားတာ။အဲ့ဒီပုံစံလိုပေါ့။နှလုံးအိမ်မှာလည်းခုနကစားထုတ်ခုနေရာကနေပြီးတော့ဒီလိုယောက်တွေကနောက်ထပ်အကန့်အစင်းဝမကုန်သေးလို့ဖြစ်နေတဲ့ထက်ထက်ဖြစ်နေပါပဲ။ဒီနေရာဖြစ်မဲ့ယောက်ကဒီနေရာမှာဖြစ်ဖက်ဘုံနေရာပြောင်းဖြစ်တဲ့သဘောတော့ဖြစ်နိုင်တယ်။ဒါပရမတ္တသစ္စာပဲနော်။ဒါကြောင့်သမုဒိသစ္စာဘက်ကပြောရင်တော့သွေးပြီးလက်ပတ်ဆိုင်ရှိနေသေးတယ်။သွေးမှာတဲ့ဟရိယဝုဒ္ဓယောဂရှိတယ်။ဟရိယဝုဒ္ဓကိုပြီးပြီးတော့ဒါမနောတ္တမနောဝိညာဏအတက်ခေါ်တဲ့အတ္တိတိကနေဖြစ်တယ်။သို့တော့နည်းနည်းလေးထပ်ဆင့်ဒီနေရာလေးမှာနားကျင်းအောင်တော့ထပ်ပြောမယ်နော်။ဘုဒ္ဓအဘိဓမ္မာအနည်းမှာအတ္တိစိတ်ဒီဟရိယဝုဒ္ဓတခုမှတော့ပြီးပြောဖြစ်တယ်ဒီလိုတော့ပုံကုန်နော်။မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ရှားအကြည့်ကိုယ်အကြည့်ဟရိယဝုဒ္ဓပေါင်းလိုက်ရင်အသိစိတ်ကိုမြည်ရဖြစ်ရဝိထုယုတ်ဘယ်နှခုရှိလဲ၆ခုရှိတယ်။မျက်စိမှလည်းအသိစိတ်ဖြစ်တဲ့သက္ကဝဉ္ဇဉ်ခေါ်တယ်။နားအကြည့်ဓာတ်မှလည်းအသိစိတ်ဖြစ်တဲ့သောတဝဉ္ဇဉ်ခေါ်တယ်။နှာခေါင်းအကြည့်ဓာတ်ကိုမြည်ပြီးတော့လည်းအသိစိတ်ဖြစ်တဲ့ခန္ဓာဝဉ္ဇဉ်ခေါ်တယ်။ လျာအတိတ်ကိုဖွင့်ပြီးတော့လည်းအသိဖြစ်တယ်ဒီမဝဉ္ဇဉ်ခေါ်တယ်။ကိုယ်အတိတ်ကိုလည်းဖွင့်ပြီးတော့အသိစိတ်ဖြစ်တယ်ကာယဝဉ္ဇဉ်ခေါ်တယ်။ကာယဝဉ္ဇဉ်ခေါ်တဲ့အသိစိတ်ကိုရမိယကာယအတိတ်တဲ့ဒီကုလုံးအနှံ့ပြရှိတယ်။ဒါကြောင့်ဒီကုလုံးအနှံ့အပြားဘယ်နေရာမှာမဆိုကာယအတိတ်ရှိတယ်နေရာတိုင်းမှာနတရားတွေမဖြစ်နိုင်ဘူး။ဖြစ်နိုင်တယ်ဒါကတော့သဘောပေါက်တာနော်။နှလုံးသက်ခုထဲမှာလည်းအသိစိတ်ဖြစ်တယ်လို့ဒီချုပ်ကနည်းနည်းလေးအထင်လွဲတက်လို့ပြောရပါကဲခရိယဝတ္ထုရောက်ကလည်းမိတော့ပြီးတော့အသိစိတ်ကြီးဖြစ်ကြပါတယ်အဲ့ဒီလိုဖြစ်နေတဲ့အချိန်ခါမှာဦးဇင်းတို့ခရိယဝတ္ထုရောက်ခင်ကအတိတ်ကကံအခြေဝါမကုန်သေးလို့ဆက်ခါဆက်ခါဖြစ်နေပဲနေရာပြောင်းနေလဲပြောင်းပါသေးတယ်ခုနကနှလုံးအင်ကြီးကိုထုတ်လိုက်လို့ထုတ်ပေမဲ့လို့နေရာရွှေပြောင်းပြီးတော့ဒီနေရာပေါင်းနေပေါ့ဒီနေရာရောက်တော့ဒီခရိယဝတ္ထုအမိရနေတဲ့ရုပ်ကကဆက်လက်ပြီးတော့ဖြစ်နေပါဘူးဆက်လက်ဖြစ်နေတဲ့ဒီအသိစိတ်ကလည်းနေရာဝတ္ထုရောက်ရှိနေလို့ကံအစီအဝါကမကုန်သေးဘူးဝိပ္ပန္နတရားကလည်းဖြစ်ခွင့်ရှိနေသေးတယ်ဆိုရင်ဆက်ဖြစ်နေပါပဲဟုတ်လို့ပြောတဲ့လမ်းကြောင်းတော့ခုနကအစ်စ်တော့ပြောနေပြောမယ်လမ်းကြောင်းအတွင်ဖြတ်သွားတဲ့သွေးကတော့ပြောင်းလဲဖို့ရှိသလားမရှိဘူးအဲ့ဒီသွေးကမတော်ပဲနေနှလုံးကလည်းအသာထုတ်ကောင်းကောင်းအသက်ရှင်မှမလားမရှိနိုင်ဘူးနော်ကဲဒါခရီးဟုတ်သူအကြောင်းလေးဘုသူတဲ့အဖြစ်နဲ့စမ်းပြီးပြောတာပဲပြောလိုက်တဲ့အချိန်ကကျတော့ဘုရားတို့၆ဌာနမှာယုတ်ဒီတက်ခွဲပြီးပြီ။အဲဒီလိုယုတ်ဒီတက်ခွဲပြီးတဲ့အချိန်ခါမှာယောဂီသူတော်ကောင်းကသူယုတ်တရားတွေကိုဘယ်လိုရှုရမလဲလို့မြင်ရတော့အဲဒီတဌာနတဌာနမှာရှိတဲ့54မျိုးသောယုတ်အစီတွေကိုပြန်နာထားပေါ့နော်။အဲဒီတဌာနတဌာနမှာရှိတဲ့ယုတ်အစီ54မျိုးကိုပြန်နာထားပြီးတော့ယုတ်တရားအလုံးကိုခြုံငုံပြီးတော့သူကဘယ်လိုလုပ်ရမလဲ။သောတပ္ပဏိပိတ္တနိရုပ္ပဏလက္ခဏေနဣဇေတောကတ္တဝဧတံရူပံတိပတ္တတိခန္ဓာကမိမိတို့ကအစွမ်းအားရှိနေတော့ယုတ်အစုကရောဆုံးပေါ့နော်ယုတ်အစင်ယုတ်အစုအလုံးချုံကုန်ပြီးတော့တဌာနတဌာနမှာရှိတဲ့ယုတ်အစင်ယုတ်အစုအလုံးချုံကုန်ပြီးတော့နော်မောထုယောဂီပုဂ္ဂိုလ်သီတပ္ပဏိပိတ္တနိထိုအလုံးစုံသောယောဂီအတို့ကိုလည်းပဲရုပ္ပဏလက္ခဏေနဖောပြန်တတ်တဲ့ရုပ္ပဏလက္ခဏသဘောအဖြစ်ဣမေတောကတ္တဝါတဘောင်းဒီတူ၍ဧတံရူပံတိဤကယုတ်တရားဟူ၍ပတ္တတိရှု၏ယုတ်တရားလို့ဤကယုတ်တရားလို့သို့မဟုတ်ယုတ်တရားလို့ခြုံငုံရှုရမယ်အချိန်ခါလေးပဲနော်တဏှာတဏှာမှာယုတ်တွေကိုကရတိတက်ခွဲလိုက်ခြုံရှုလိုက်တက်ခွဲလိုက်ခြုံရှုလိုက်၆ဌာနလေ့ကျင့်ပေးရတယ်ထပ်ခါထပ်ခါလေ့ကျင့်ပြီးတော့၆ဌာနမှာရှိတဲ့ယုတ်အလုံးယုတ်အစီယုတ်တို့အလုံးကိုလည်းခြုံငုံပြီးတော့ယုတ်တရားလို့ယုတ်တရားလို့ရှုပါရှုလို့အောင်မြင်မှုရတဲ့အချိန်ခါကျတော့မှအမေမွေးရင်ဖြစ်တဲ့လည်းပဲ52ကုဋ္ဌတမှာယုံပြတိပြောင်းပြီးတော့အဲ့ဒီ52ကုဋ္ဌတကိုခွဲနေတာကတော့အထူးသဖြင့်ကာယဒေါရအမိယနေတဲ့ကိုဌာဏကိုရောဝတိတိရာဂအဖြစ်များကြရာဂအဖြစ်များတဲ့အတွက်ထိုကိုဟာလဲရောဝတိရာဂအဖြစ်များနေတဲ့ကိုဟာလဲဘာလဲဆိုတော့သမုဒိတ္တဆန်တဲ့ပရမတ္တတ္တဆန်နှစ်ခုညှက်ပြီးတော့မြတ်စွာဘုရားကရာဂကိုချစ်ချွတ်တဲ့နည်းပြနည်းနဲ့ဟောပေးနေတာသမုဒိတ္တဆန်ဆိုတာကတော့သမီးမင်းကြီးဖြစ်တဲ့လက်သက်သွားရေးစတဲ့ဖြင့်32ကုဋ္ဌာတသို့မဟုတ်52ကုဋ္ဌာတအစုပုံလေးကိုအစုပုံလိုက်ညီအောင်ပထမလေ့ကျင့်ခိုင်းလေ့ကျင့်ပြီးတဲ့အချိန်ခါမှာဒီ32ကုဋ္ဌာတအစုပုံလေးညာနဲ့ထင်လာလို့ရှိရင်ဒီ32ကုဋ္ဌာတကိုအစုကကညောဆက်ဆက်ဆက်ပဲပฏิကူလအနေနဲ့အစုလဲဒါကကြောက်ခိုင်းတလောကပြောကြတဲ့ဒီဝဏကတိုင်းလန်းလိုက်လဲရတယ်နောက်တနည်းအားဖြင့်သုံးညတ်တက်နေတဲ့ဓကမထန်လန်းလိုက်လဲရတယ်သုံးကြတာဆိုတာကတော့ခုနကဒီ52ကုဋ္ဌာတမှာတလေးပါးဆက်နေလို့ကလပ်အပုံနဲ့အလုံးဖြစ်လို့ကလပ်ဒီတက်ခွဲနေပြီဆိုရင်အဲ့ဒီကလပ်တက်ခွဲလိုက်လို့ရရှိတဲ့ယုတ်ပြအစုအပုံနဲ့မှလှမ်းကြည့်လိုက်တော့မပြည့်စုံပဲအခြေခဲအခိုင်အမာနှစ်သာရအဖြစ်ပြီးတဲ့အတ္တဆိုတာလည်းမရှိဘူးအတ္တရဲ့ကိုယ်ပိုင်ဥစ္စာဆိုတာလည်းမရှိဘူးနိစ္စမြင်နေတဲ့ဒုဝဆိုင်ကနေတဲ့တတ္တရတည်တတ်နေတဲ့အဝိပရိနာမဓမ္မဖောက်ပြန်ပြည့်စုံမှုမရှိတဲ့သဘာဝနဲ့လှမ်းကြည့်တယ်မတွေ့ဘူးနေအတ္တဖန်လဲကျင်းစိတ်နေတဲ့အတွက်သူ့ကိုသုညတလို့ခေါ်တယ်အတ္တရဲ့ကိုယ်ပိုင်ဥစ္စာလို့ခေါ်ဆိုအပ်တဲ့အတ္တနိယသဘာဝဖန်လဲကျင်းစိတ်နေတဲ့အတွက်သုညတလို့ခေါ်တယ်မြဲတဲ့နေဆသဘောခိုင်ခန့်တဲ့ဒုဝသဘောတည်တတ်တဲ့တတ္တရသဘောမဖောက်မှမြန်မပြည့်စည်တဲ့အဝိဘိနာမဓမ္မသဘောဒီသဘောတွေမှာပြင်းစိန်နေတဲ့အတွက်ကြောင့်လည်းသုံးညတာလို့ခေါ်တယ်အဓိပ္ပာယ်ဘယ်နှချက်လဲသုံးချက်နော်အဲဒီသုံးညတသဘောကိုမြင်ရင်လဲဒါကကွာကြပါတယ်နော်ဩငါနှစ်သက်နေတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝါဆိုတာ မရှိပါလားရှိတဲ့ကယုတ်တရားအစုဘုံပဲသူယုတ်တရားအစုဘုံနေသည်ဖြစ်ပြင်းပြင်းနေတဲ့အနိစ္စတရားတမှန်နဲ့ဖြစ်ခြင်းပြင်းပြင်းအနိစ္စခံရတဲ့ဒုက္ခတရားတမှန်နဲ့မပြည့်စုံပဲအခြင်းခဲအခိုင်အမာနှစ်သာရအဖြစ်ဒီနေ့အတ္တမဟုတ်တဲ့အနတ္တတရားတွေတော့မှန်ပါလားလို့ဒီခါမှာဉာဏ်ရဲ့စီအမြင်လင်းသွားတယ်လင်းသွားတဲ့အတွက်အဲ့ဒီခါမှာဘာဖြစ်လာလဲရာဂတွေတတ်မှန်နေတဲ့ရာဂကြီးကိုကြသွားတယ်တွေတတ်မှန်နေတဲ့ရာဂတိုက်ပြရင်းမှာဒီသုံးချက်တက္ကမထန်လမ်းစဉ်ကလည်းသူကရေးအကြီးဆုံးအချက်အချက်တစ်ခုအဖြစ်နဲ့ပါဝင်နေပါတယ်အဲ့တော့ခုဒီနေရာမှာသုံးရက်အနေနဲ့ကူတော့မယ်။ကူတော့မယ်ဆိုလို့ရှိရင်သံဃာကမြင်အောင်ကြည့်ပြီးဒီခါကျတော့အသားထဲမှာဝင်ပြီးနေတဲ့အပိုင်းကိုဦးစားပေးပြီးဇာတိပတ်ဆက်လိုက်။ကလအမှုန်လေးအလုံးဖြစ်မယ်။ဘာဖြစ်လို့ဒီအသားထဲဝင်တဲ့အပိုင်းကိုဦးစားပေးဆက်ရတယ်။အသားမှာလွတ်နေတဲ့အပြင်ပိုင်းသံဃာအပိုင်းထဲမှာကာယပတ္တရခေါ်တဲ့ကာယအကြည့်တက်သိပြီမရှိဘူး။မရှိတဲ့အတွက်ကြောင့်ကာယအကြည့်တက်ရှိနိုင်တဲ့အသားအပြင်ပိုင်းကိုဦးစားပေးပြီးအစိုက်ထိုင်းကလေးပါစလေကလအပေါင်းလေးအလုံးဖြစ်ပဲတက်ခွဲလိုက်တော့ကလအမျိုးသားအရာကကာယတဏ္ဍကလဘာဝတဏ္ဍကလသုရိဇအထက်ကလဥရိဇအထက်ကလဟာရဇအထက်ကလဆိုပြီးကလအမျိုးသား5မျိုးရုပ်အမျိုးသား40ရှိပါဆံမြေမှာရှိတဲ့ပုံစံလို့မွေးရင်းစိတ်တက်လက်သက်သွားအရေး42ခုထပ်တာဆက်ပြီးရှိပြီးတော့ဆရာသမားနဲ့ပြင်ပြကြနေပြီးတော့နော်အဲ့ဆောဒနာ42ခုထပ်တာရုပ်အစစ်တွေတန်ခွဲပြီးပြီဆိုလို့ရှိရင်ချိုယောဂီတော်ကောင်းကရုပ်အတုတွေကိုတစင်တက်ပြီးရှုရပါတယ်။ဥပမာစိတ္တဇယုတ်ကိုရှုတော့မယ်။စိတ္တဇကလကအရှိသီးသာဝေကံကများမှာသတ်မှတ်ထားတာကိုဆရာသမားတွေဒီနေ့တော့လက်ခံကြပါလိမ့်နော်။ဒါကဒီစိတ္တဇရုပ်အတုတွေကိုရှုတော့မယ်ဆိုလို့ရှိရင်နမူနာတစ်ခုတော့ပြောရင်တော့ဘဝေမနောအကြည့်လေးကိုသိစေလိုက်။လက်ညှိုးလေးတစ်ချောင်းကိုယ်လိုက်ဆန်းတဲ့ပြုလုပ်ကြည့်။ဝိညာဉ်နဲ့စိတ်ဆန်းကျင်တဲ့စိတ်တွေကြောင့်စိတ္တကလတ်တွေများစွာဖြစ်သွားတာကိုအမြင်အကြည့်ရတယ်။လက်အထိလက်ကြည့်လိုက်ရင်ထိုကလတ်တွေဒီမကြည့်ဘူးတက်ခွဲတော့သဘောတရား၈ခု။တမုံတမုံမှာသဘောတရား၈ခု။ပထဝီအဘောဒီဇောဘာယောဝဏ္ဏခန္ဓာအရတ္တဩဇာဆိုပြီးသဘောတရား၈ခုရှိတယ်။ကိုယ်ရဲ့အမှုညာဆက်နေတဲ့အမှုညာလေးတစ်ခုထည့်လိုက်တော့ကာယဝိညာဉ်ခေါ်တယ်။ဒီအမှုညာလေးတစ်ခုထည့်လိုက်ရင်၉ခု။ကာယဝိညာဉ်ဒီနဝကကလတ်လို့ခေါ်တယ်။ရိုးရိုးရှိခုကသုဒ္ဓထကကလခေါ်တယ်။အဲဒါကဝိညာဉ်ဉာဏ်ကကလခေါ်ပြီ။ဒီတော့ဒီကာယဝိညာဉ်ဉာဏ်ကကလတဲ့ကကိုယ်လို့ဆန်းလို့အချိုးကြတဲ့အခြင်းပြေလေဆိုရင်ပေါ်ပါတဲ့လူဒါနှုညက်နဲ့မုဒ္ဒတာကအမှုနဲ့ခံရနေတဲ့သက္ကုတ္တတံကလဆိုကြလို့သက္ကုတ္တကကလကို၁၀လုံးတက်ခွဲလိုက်ပါ။တက်ခွဲပြီးတဲ့အချိန်ခါမှာဒီသောတာကိုဖန်ဆိုင်ကြည့်သူဒီသောတ္တကြောင့်မကြည်တဲ့ယုတ်ကလအမှုံတစ်ခုပေါ်လာလိမ့်မယ်။သူမကြည်တဲ့ယုတ်ကလအမှုံကဓာတ်ခွဲလိုက်ရင်ပတဝီအာဘောဒီသောဝါယောအစင်အနံအယတာဩဇာဆိုပြီးသဘောတရား၈ခုရှိပါတယ်။အဲဒီစဉ်မျိုးထဲမှာဒီသောတ္တပြန်ပေါ်များလဲ။သူဒီသောတ္တကလည်းနောက်ထပ်ယုတ်ကလမကြည်တဲ့ယုတ်ကလအလစ်တစ်ခုကိုထပ်ပြီးဖြစ်စီရန်နေအရိကလကလည်းတခွဲမကြည်ဘူးသဘောတရား၈ခု၈ခုထဲမှာလည်းတခါဒေသောပြန်ပါများနေအရိဒေသောတကလည်းနောက်ကကလအလစ်မကြည်တဲ့ယုတ်ကလအလစ်တစ်ခုထပ်ဖြစ်စီရန်နေလူလည်းမကြည်ဘူးတခွဲရင်သဘောတရား၈ခုအဲ့ဒီနည်းနဲ့အပြင်သက္ကုဒ္ဒကကလတစ်ခုကိုကြည်တယ်လိုက်ရင်သောသကုဒ္ဒကကလအတ္တိဒီဇောဒ္ဒကြောင့်ဒီဇောဒ္ဒခေါ်တဲ့ဥတုကြောင့်ယုတ်ကလကလေးတွေဆင်းရဲခြင်းနဲ့ပွားတော်တဲ့၄၅ဆင်းလောက်အရှိရှိတတ်ပါတယ်။သကုဒ္ဒမျက်စိမှာသကုဒ္ဒကကလကအမျိုးသားအနေနဲ့တော့2မျိုးပေါ့။သကုဒ္ဒကကလအရင်တော့ဘောင်းဘလောက်ရှိတယ်လို့မြင်တော့များစွာလို့ဒီလိုပြောရပါတယ်။ဘလောက်ရှိတယ်လို့အတိအကျရေးတတ်လို့မရဘူး။ဒါကကလတိုင်းကလတိုင်းမှာသက္ကုဒ္ဒကကလတိုင်းကလတိုင်းမှာဒီဇောတ္တဘောရဒီဇောတ္တတိုင်းဒီ၄ဆင်းသောယုတ်ကလကိုများတော့အားဖြင့်ဖြစ်စေနိုင်တဲ့အစွမ်းအားရှိကြတယ်။ဒါကမျက်စိမှာကာယတ္တကကလပါဉ္စနေကာယတ္တကကလတက်ခွဲတဲ့သဘောတရားဖြစ်ခုသုသေကုရမှာလည်းဒီဇောတ္တပါဉ္စနေသူဒီဇောတ္တကလည်းအလားတူပဲ၄ဆင်းသောယုတ်ကလတွေကိုဆင်းရဲဆင်းသောဖြစ်စေနိုင်တဲ့အစွမ်းအားရှိတယ်။ဒါကမျက်စိမှာပဲဘဝတ္တကကလရှိကြတယ်။သူဘဝတ္တကကလမှာလည်းဒီဇောတ္တပါနေတော့သူဒီသောတာကလည်းစဉ်းစားစဉ်းကယုတ်ကလအတိတ်တွေကိုဆက်ပြီး၄၅ဆင်းလောက်ဖြစ်စဉ်ဆိုင်တယ်။ဒါကမျက်စိမှာသ စကုတ္တကကလတ်တယ်မြန်မာစွာရှိနေတော့ခန္ဓာတကကလတ်တော့ဘာဝတတကကလတ်တကတော့စကုတ္တကကလတ်တဲ့ပို့ပြီးတော့အရင်ပြအများစွာရှိလိမ့်မယ်ရှိတဲ့အတွက်ဒီတယ်လာမလို့ကိုကြည့်လိုက်ရင်တော့ကမ္မစကလတ်တစ်ခုကိုဒီတယ်လိုက်လို့ရှိရင်ဥဒ္ဒစကလတ်ပေါင်းက၄၅ဆင့်ပေါ်ဆိုင်တော့ကမ္မစကလတ်တသိန်းရှိမယ်ဆိုရင်ဥဒ္ဒစကလတ်ပေါင်းက၅သိန်းတော့ရှိပါတယ်သူကတို့ပါတယ်ဒါမျက်စိတစ်ခုမှာပဲနော်အဲဒီတော့နောက်တစ်ခုတကစိတ္တကလန်ကြည့်ရောစိတ္တကလန်တွေကမျက်စိမှလည်းရှိမျက်စိမှာစိတ္တကလန်ရှိတယ်ဆိုတာလက်ခံနိုင်တဲ့အချက်အခါကတော့ဉာဏ်လုံးလေးလှုပ်ကြည့်ပါဘာဖြစ်လဲလှုပ်ရတယ်လှုပ်ခြင်းနဲ့စိတ်ရှိလို့လှုပ်လို့ရတယ်ဒါကြောင့်စိတ်ဆုံးဖြစ်တဲ့ယုတ်ကလန်တွေဒီမျက်စိနဲ့တရားကိုယ်လုံးဆောက်ဆံတယ်လို့အကုန်လုံးပြရတယ်ရှင်းပုံလေးဒီနေ့ကတော့မနေ့ကပြောခဲ့တဲ့အတိုင်းပဲဝိမနောကြည့်ကိုစိတ်ဆက်ပြီးတော့ဉာဏ်လုံးလေးနည်းနည်းလှုပ်ကြည့်လိုက်ဉာဏ်လုံးအထိယုတ်ကလန်အမှုန်တွေပြန့်နေတာတွေ့နိုင်တယ်ပြေးလိုက်တဲ့အခါကျတော့ဒီကလိုက်အမုံရင်ကြံခွင့်မကြည့်ဘူးသဘောတရားရှိခုညကပြောခဲ့ပြီနော်အဲ့ဒီရှင်ပြောတဲ့မှာလည်းဒီသောတာကပါပြန်တယ်ပြီးတော့ဒီဒီသောတာကလည်းနောက်ထပ်ယုတ်ကလအစ်စ်အစ်စ်ကိုဆက်ပြီးဖြစ်စီနှိုင်းတဲ့အစွမ်းအားရှိအဲ့ဒီသွားရှိတဲ့အပိုင်းမှာဒီအပိုင်းကျတော့နည်းနည်းလေးထူးခြားချက်လေးတွေဖြစ်လာပြီဒီမူလသေနနယုတ်တွေကိုဖြစ်စီနှိုင်းတဲ့စိတ်ဒီရုပ်ရုပ်ကမ္မဝဒဖြစ်ဖြစ်ခဲ့မယ်ဆိုရင်ပေါ့မမနဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့အားကောင်းတဲ့ဘာဝနာစိတ်တမျိုးမဟုတ်ပဲရိုးရိုးကမ္မဝဋ္ဌစိတ်ကဖြစ်ခဲ့မယ်ဆိုရင်20 30 30လောက်ဒီလောက်ပဲဥဒ္ဒကယုတ်ခေတ်ကိုဖြစ်ဖြစ်နေတဲ့သွားရှိစိတ္တကလထင်မှာပါတဲ့ဒီသောကဥပမာသက္ကုဒ္ဓရဝိသိမှာဆိုလို့ရှိရင်ဒီသတ္တရဝဇန္တသက္ကုဝိညာဉ်တမတိဇန်ခဏိရဏဟုသောသောခဏိပြင်ဒီရယနေခြင်းသောဝိရိစိတ်ဖြစ်ရှိသက္ကုဝိညာဉ်ကလွှဲရင်ကျန်တဲ့ဝိသိစိတ်တွေဒီယုတ်ကလကိုဖြစ်စေနိုင်တဲ့သာအဖြစ်ဒါပေမဲ့အဲ့ဒီလိုသက္ကုဒ္ဓရဝိသိတွေလိုအတွင်းမှာတည်ရှိနေတဲ့ခရိယဝိသိကိုမိဘဖြစ်ပေါ်သွားတဲ့ဝိသိစိတ်တွေဒီစိတ္တကယုတ်ကိုဖြစ်စေမယ်ဆိုရင်20 30စတဲ့အချင်းလေးတွေလောက်တော့ဘောဇင်ပြိုင်တဲ့သာအဖြစ်သိညာများလောက်ဖြစ်စေမယ်တို့တော့အကြေးများနှလုံးအတွင်းမှာတည်ရှိနေတဲ့ခရိယဝိသိကိုမိဘဖြစ်ပေါ်နေတဲ့စိတ်ကမမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်လို့အရှင်အဝါအကောင့်နေတဲ့ဘာဝနာစိတ်ဖြစ်ခဲ့မယ်အတုတုဉာဏ်စိတ်ဒီလိုသိညို့ဖြစ်ခဲ့မယ်အရှင်ပေါ့နော်ဒီလိုဆိုယုတ်ကလဒီကအရှင်ဝတိအကောင့်အရှင်ဝအကောင့်နဲ့ဒီလိုဆိုကလဒီထဲမှာပါနေတဲ့ဒီသောတက်ကလည်းအရှင်ဝပေါ်အကောင့်ပါအကောင့်နဲ့အတွက်ကြောင့်ဒုဥဒ္ဒကယဒီလိုဆိုကလထဲမှာပါတဲ့ဒီသောခေါ်တဲ့ဥဒ္ဒကဖြစ်တဲ့ယုတ်လက်ဒီဣဇ္ဇဒဉာဏမကဗိဓာတိပြန်ထွက်သွားဒါကြောင့်အဲ့ဒီမိန်းတယ်ပြန့်ထွက်သွားတယ်ဘယ်လိုသိလဲလို့မင်းတို့အလင်းထွက်လာတဲ့အချိန်ကမှသိနော်အပြင်ကိုပြန့်ထွက်သွားတဲ့လေယောင်ကြီးဒီအတွဲမှာပြန့်နေတဲ့လေယောင်ကြီးအပြင်မှာပြန့်နေတဲ့လေယောင်ကြီးလက်သမထဘာဝနာရှိဝိပဿနာဘာဝနာရှိကြောက်ဖြစ်တဲ့စိတ္တရုပ်တိုင်းမှာပါနေတဲ့ဝဏ္ဏတ္တဥပါယုံရဲ့တောက်ပါမှုဆိုစိတ္တကလတိမှာပါတဲ့ဒီသောတာကြောင့်သင်္ကေတိပေါ်သွားတဲ့ဥဒ္ဒကယုတ်ကလတိုင်းမှာပါနေတဲ့ဝဏ္ဏတ္တဥပါယုံရဲ့တောက်ပါမှုထွန်းတောက်ပါမှုမှာဥဒ္ဒဇယုတ်တိရဲ့တပ်ပမှုကဣဇ္ဇဒဒေနမကမိဋ္ဌာတိပြန်သွားတယ်။ဒိဋ္ဌိယုတ်တိထဲမှာပါတဲ့ဝဏ္ဏတယူပယုံရဲ့တပ်ပမှုကတော့ဣဇ္ဇဒမှာပဲတပ်ပ။ဒါတော့မိဋ္ဌာတိလက်နံသွားတဲ့ဒီလင်းအောင်ကြီးကိုဟောညာနေကညစ်ကြလာလို့ဝိပဿနာဘိုင်းလောက်အထွတ်အထိပ်ဥညာပြညာအရင်ဘိုင်းလောက်ရောက်လို့ဥပပိဋိတာဘိုင်းရောက်လာပြီဆိုရင်ဒီလင်းအောင်ကြီးကိုဖမ်းပြီးဒါလေးပါဆက်ရအလုံးကလအမှုန်ဖြစ်နေတာတွေ့တယ်။အမတန်သိမဲ့ညဉ့်ညံနေတဲ့ကလအမှုန်လေးတွေဖြစ်ပါတယ်။ဒီအမှုန်လေးတွေကိုတက်ခွင့်လို့ရှင်လည်းမကြည့်ဘူးသဘောတရားရှိခုဒီတော့အပြင်အတိတော့ပေါ့အတွင်းအပြင်နှစ်ထာနာလုံးနဲ့ပြန့်နှံ့နေတဲ့လေးအောင်ကြီးဆိုတာဘာလဲလို့မင်းရင်ဗုဒ္ဓအဖိဓမ္မာနည်းရာကလတ်အမှုန်လေးတွေသာဖြစ်ပါတယ်အမတန်လုံးညံ့သိမ်းမွေ့တဲ့ကလတ်အမှုန်လေးတွေရှိတယ်ဒီကလတ်အမှုန်ထဲမှာဝဏ္ဏတယူပါယုံရဲ့စွမ်းအားကထင်မြင်နေတယ်ဒီဝဏ္ဏတယူပါယုံရဲ့စွမ်းအားဒီဘာကြောင့်ထက်ရတယ်လဲဆိုတာကိုတစ်ဖန်ပြန်ကြည့်လိုက်တော့ခဏကအကြောင်းရင်းဖြစ်တဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်ကအစင်းဝါအကောင်းရအကောင်းလို့ထင်မြင်အကောင်းနေဆိုတာကလည်းဒီသမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်နဲ့ရှင်တွဲနေတဲ့ဉာဏ်ရဲ့အနုဘောကကြီးရင်ကြီးလို့စိတ်ကအရှင်ဝအကောင်းတယ်။ဘုရင်တို့မြတ်စွာဘုရားရဲ့အမြတ်အနုဘောကြီးပေါ့။အဘိဓမ္မာခုနှစ်ကျမ်းကိုဆင်ခြင်လေ။အဘိဓမ္မာခုနှစ်ကျမ်းကိုဆင်ခြင်လိုက်တဲ့အချိန်ခါမှာဉာဏ်အနုဘောကသိပြီးကြီးလာတယ်။ဒီနောက်ဆုံးပဋ္ဌာန်းကျမ်းရောက်တော့ဉာဏ်အနုဘောကဘုကြီးပြတ်သွားတယ်။ကြီးပြတ်တော့တဲ့အချိန်ခါမှာရှင်းရှင်းအဘိဓမ္မာဒီဆင်ခြင်တော့ကဖြစ်ပေါ်နေတဲ့လေယောင်ကြီးနဲ့ပဋ္ဌာန်းကျမ်းဆင်ခြင်တဲ့အချိန်ကမှဖြစ်ပေါ်တဲ့လေယောင်ကြီးနှစ်ခုတိုက်တာကြည့်လိုက်ရင်သ ပဋ္ဌာန်းကျမ်းကိုသင်ရှင်းတဲ့အချိန်ခါမှာဖြစ်ပေါ်တဲ့ဉာဏ်အနုဘောကပို့ပြီးကြီးကျယ်နေတဲ့အတွက်လင်းအောင်ဉာဏ်လည်းပို့ပြီးတော့ကြီးကျယ်သွားတယ်။ဉာဏ်ဆိုဘုရားပဲသူ့မှာဉာဏ်လဲတယ်လို့သူကပြောလို့မရဘူး။အချိန်အခါလိုက်ပြီးတော့ဉာဏ်အနုဘောကကြီးတဲ့အခါကြီးသွားတယ်။သိတဲ့အခါသိသွားတယ်။ဟုတ်တယ်မလား။ဉာဏ်အနုဘောကြီးရင်ကြီးတယ်လို့စိတ်ကတကောအနိတင်ထွက်မြက်တယ်။တကောအနိတင်ထွက်မြက်နေတဲ့ဒီစိတ်ကြောင့်ဖြစ်ပေါ်တဲ့စိတ္တရုပ်တင်ထဲမှာပါနေတဲ့ဝဏ္ဏတယူပါယုံကလည်းပို့ပြီးတောက်ပါသီလကလတိုင်းမှာပါနေတဲ့ဥဒုက္ခနဲ့ပြိသောတာကြောင့်ဆင်းရဲဖြစ်ပွားသွားတဲ့ဥဒုက္ခရုပ်တိုင်းမှာပါနေတဲ့ဝဏ္ဏတယူပါယုံကလည်းပို့ပြီးတော့တောက်ပါလေ။ခါတိုင်းဥဒုက္ခရုပ်ဒီမှာပါတဲ့ဝဏ္ဏတယူပါယုံနဲ့မတူတော့ဘူး။ဒါကြောင့်ဥဒုက္ခဒီသိကြောင့်ဖြစ်တဲ့သီလကကလတိုင်းမှာသိတဲ့ခွတို့ကသီလကလပေါင်းများစွာကိုဖြစ်စေနိုင်တဲ့ဆောအားရှိနေတဲ့အတွက်ကလတိုင်းလိုလိုမှတည်ရှိနေတဲ့ပြိသောတာကလည်းနောက်ထပ်ဥဒုက္ခရုပ်တွေကိုအစ်စ်တွေဖြစ်စေနိုင်တဲ့ဆောအားရှိတော့ဥရိဒကလအရင်အတွက်များရင်များတယ်လို့ဥရိဒကလကအရင်အတွက်ပို့ပြီးတော့များတယ်။အဲဒီဖြစ်တဲ့ဥရိဒကလကတခုဖြစ်ရင်ဥရိဒကလတခုတည်းမှာပါတယ်ပြိသောတကြောင့်ဖြစ်ပေါ်သွားတဲ့ယုတ်ကလကအကြောင်းရင်းဖြစ်တဲ့စိတ်ကအရှင်ဘုရားအနုဘောကောင်းနေတဲ့သမထဘာဝနာစိတ်ဥပါဒနာဘာဝနာစိတ်ဖြစ်နေတယ်ဆိုဥရိဒယုတ်တည်းဘယ်နဲ့ဆင်းရဲလို့အတိအကျပြောခြင်းကမစွမ်းနိုင်ဘူး။ဗိဒ္ဓအတိကျွန်တော်ခါဖို့ရအတိပြတ်နေပြီတော့ဖြစ်ပေါ်သွားတယ်လင်းအောင်ကြီးသွားတယ်လေအားကောင်းပါနော်ဒါကြောင့်အဲ့ဒီအပိုင်းတိုင်းတော့ဥရိဇယုတ်ကြီးရှုတဲ့အပိုင်းဟာဘယ်နဲ့ဖြစ်ရလို့အတိအကျပြောလို့မရဘူးနော်ဒါကသိကြပြင်းပြရဥရိဇလို့ဒါတချို့သာမန်တလူသုံးထားပါတယ်တော့ဒီနာမည်ကိုပြောရင်လည်းယုတ်ကြီးတွေနှတ်ထုတ်တော့မှဆိုလို့မပြောရဘူးနော်သိတာပြင်းပြရဥရိဇဥဒုပြင်းပြရဥရိဇအစကြင်ဒီလိုဆင်းရဲဆင်းရဲခေါ်သွားတယ်နောက်တစ်ခါဥစဉ်တို့ဒီဥဒ္ဒကယုတ်ကဒီကံမဇ္ဇယုတ်နဲ့သီလဇ္ဇယုတ်မှာရင်ရှုလို့ရလားဆိုတော့မဟုတ်သေးဘူးတဲ့။ဘုနဲ့ကသဘောရသက္ကုဓမ္မကကလပြည်နေလိုက်တော့သက္ကုဓမ္မကကလမှာပါနေတဲ့တိသောတကြောင့်ယုတ်ကလတက္ကုဖြစ်သွားပြီ။ဖြစ်သွားတဲ့အပေါင်းကမကြည့်ဘူးတက်ခွဲတော့သဘောတရားရှိခုသူကဥဒ္ဒကယုတ်ဖြစ်သွားပြီ။ဘာဥဒ္ဒကလဲလို့မင်းရင်တော့ကံကိုအခြေခံထားတဲ့ကမ္မပင်စရာဥဒ္ဒကပဲ။ဒီကမ္မပင်စရာဥဒ္ဒကယုတ်ထဲမှာပါနေတဲ့တိသောကလည်းနောက်တစ်ခါယုတ်ကလအတိတ်ကိုဖြစ်စီကြတဲ့သူကဥဒုကြောင့်ဖြစ်သွားတယ်ယုတ်ကလလို့ခေါ်ပါတယ်။ဒါကြောင့်ရှင်းရှင်းဥဒုကယုတ်ကလထဲမှာပါနေတဲ့ပြီးသွားတဲ့ကြောင့်နောက်နောက်ယုတ်ကလအတိတ်တွေလည်းထပ်ထပ်ပြီးတော့ဖြစ်နေတယ်။အဲဒီလိုဖြစ်တဲ့အပိုင်းမှာကလတိုင်းလုံးလုံးဟာဉာဏ်တော်အဖြစ်ဖြစ်စီနေပြီလို့နောက်ဆုံးအဆင့်လောက်ရောက်သွားပြီဆိုကြတယ်။အဲဒီအဆင့်မှရှိတဲ့ဒီသောတက်ကတော့ဖြစ်စီနေတဲ့အကြောင်းဟာမရှိတော့ဘူး။ဥပမာသက္ကုဏ္ဏကကလကဒီသောကငါးမြင့်အဖြစ်ဖြစ်နေတယ်ဆိုကြတော့ဥရိဒကငါးမြင့်မြောက်ဥရိဒကလည်းတည်းမှာပါနေတဲ့ဒီဆိုကြတော့နောက်ထပ်ဖြစ်နေတဲ့အဆောအမရှိတော့ဘူးဒါဆောအကုန်သွားတယ်သူ့အချင်းဝင်ရပ်သွားတယ်ဒါကြောင့်ရေပုံရအဆင်းလို့ပြောတာပါနော်အဲဒီတော့ရှင်းရှင်းဥရိဒရုပ်တွေထဲမှာပါနေတဲ့ဒီဆိုတဲ့ခါလဲနောက်ထပ်နောက်နောက်ဥရိဒရုပ်တွေကိုအစ်စ်ဖြစ်ဖြစ်နေတဲ့ဆောအရှိတယ်နောက်တစ်ခုအဟာရဇအဟာရဇရုပ်ကိုဥစဉ်လို့ပြန်ရှုတဲ့အချိန်ခါမှာဒီနေကန်းကတော့အစာလေးကိုပြည်တယ်ရှုတာကပိုပြီးကောင်းဒီတော့အစာလေးအိမ်အတွက်မှာအစာလေးတစ်ခုပြည့်ပြည့်နေတဲ့ယောဂီတော်ကောင်းကအထူးချင်းဆံမမိနေတဲ့အစာလေးကိုကွက်ထားတာကိုမြေအောင်လှမ်းပြီးတော့ညနေညနေလင်းအောင်ကြီးသွားတဲ့ထုတ်ချက်ရတယ်အဲဒီအစာလေးကမရှိတဲ့ညနေပိုင်းလိုလိုဖြစ်နေခဲ့မယ်ဆိုရင်ပေါ့အလေးစားဆုံးဖြစ်တဲ့ရေလေးတစ်ခုမျိုးချက်လိုက်တော့ဖို့ဒရွေးလေးတစ်ခုမျိုးချက်ပြီပါအဲဒီအစာလေးအဖြစ်နဲ့ဒီနေကသူကဥဒုစာရုပ်ပဲဒီတစ်ခွက်တော့တောက်ပြီးထိုင်ပြီနော်အစာလေးအိမ်ထဲမှာတင်းရှိနေတဲ့ဥဒ္ဒကအပြင်ဥစ္စလို့အစာလေးအဖြစ်မရောက်ခင်ပေါ့ဗကန်ထဲတော့အိုးခွက်တော့အဲ့ဒီမှာတင်းရှိနေတဲ့လက်ကဥဒ္ဒကပဲဘာဖြစ်လဲလဲသူတို့ကဒီသောတာကြောင့်ဖြစ်တယ်ဒီသောတာကြောင့်ဖြစ်တဲ့ဟောမဟုတ်ကိုမိမိကသိတဲ့ဒီချိန်ပိုင်းမှာသစ္စာတဘိဒ္ဒါသူလက်နိုင်တဲ့ယောဂီဘယ်တော့ကောင်းဖြစ်ခဲ့မလဲဆိုရင်တော့ဒီအစာဟာရကိုဖမ်းပြီးတဲ့လင်းအောင်ကြီးသွန်းအပ်တဲ့ဆိုပြီးဒလီဘာစိုက်ပြီးလိုက်ကလအမုံနေအလုံးဖြစ်တယ်ဓမ္မမှာရှိတဲ့ဒီသောတ္တကနောတမုံသင်္ကေထက်ခံထက်ခါဖြစ်နေတာကိုယောဂီကကိုရင်းမြို့ပေါ့ဉာဏ်ဖြင့်ဖွင့်ပေါက်ပြီးမြောင်းလေ့ကျင့်ရပြီးလိုက်တဲ့အချိန်ကမှဒီရုပ်တွေဒီကလတ်တစ်ခုမှရှိတဲ့ဒီသောတ္တကနောက်ထပ်ကလတ်တစ်ခုသင်္ကေဖြစ်နေတာပဲဆိုတော့ကိုရင်းမြို့ပေါ့သိနိုင်ပါတယ်အဲဒီတော့အစာသစ်ဒီဥရဇယုတ်ဖြစ်နေတဲ့အတွက်အစာတဲ့ကိုသွင်းနိုင်လို့အစာအိမ်နဲ့တည်နေတဲ့ခန္ဓာအိမ်အတွင်းမပြတ်ငယ်မှလည်းသူကဥဒ္ဒဇယုတ်ပဲအဲ့ဒီအစာလေးကိုဖမ်းပြီးဒါလေးပါဆက်ကြည့်ကလအမှုန်လေးအလုံးဖြစ်ပါမယ် မကြည့်ဘူးတန်ခွင့်ရင်သဘောတရားတမုံတမုံမှာသဘောတရား6ခုရှိအဲ့ဒီရှင်ပြောတဲ့မှာပထဝီအာဘောတိဇောဝါယောဟောနာခန္ဓာရတ္တဩဇာသူပြီးဩဇာတက်လေးပါသို့ဩဇာတက်ကအဇိုင်းအောက်မှာတည်ရှိနေတဲ့ကမ္မသဝံမီလို့ခေါ်ဆိုအပ်တဲ့ဇီဝတနောကကလယုတ်ကလတည်ရှိပါတယ်အဲ့ဒီဇီဝတနောကကလယုတ်ကလအတွင်းမှာပါနေတဲ့တိဇောတက်ကိုပသကဝံမီလို့ခေါ်တယ်အဲ့ဒီအဇိုင်းအောက်မှာတည်ရှိနေတဲ့ဇီဝတကလဒီမှာပါနေတဲ့ဒီသဒ္ဒံခေါ်တဲ့အစံကိုကျင့်ပြခြင်းနိုင်တဲ့သောအရှိတော်ပါဇကဝံမိဋ္ဌယအပိဋ္ဌပံနေတဲ့အကုဏ္ဏီကိုရရှိခဲ့မယ်ဆိုရင်သောဥဒ္ဒကအစံဖြင့်ဥဒ္ဒကအစံဖြင့်လို့ခေါ်ဆိုအပ်တဲ့အမည်နာမအပြင်ခေါ်ထားတယ်နော်ကလအမှုံနဲ့ဥဒ္ဒကယုတ်ကလအမှုံနဲ့မှာပါနေတဲ့ဩဇာတိနောက်ထပ်ယုတ်ကလအတိတ်ကိုထပ်ပြီးဖြစ်စေနိုင်တဲ့သောအရှိသောယုတ်ကလဒီကတော့ဩဇာကြောင့်ဖြစ်သွားတဲ့အတွက်သူတို့ကအရဇယုတ်လို့ခေါ်ပါတယ်။သူအရဇယုတ်များဒီမျက်စိနာနာတရားကိုနှလုံး၆ဌာနလုံးတို့အလုံးပြန့်နှံ့နေတယ်။ပြန့်နှံ့နေတဲ့အချိန်ကျတော့ယောဂီတို့ကောင်းကမျက်စိကိုသွားပြီးစိုက်လိုက်။စိုက်လိုက်ပြီးဆိုလို့ရှိရင်မျက်စိရောက်သွားတဲ့ဒီမျက်စိအထိပြန့်နှံ့ပြီးဖြစ်ပေါ်နေတဲ့ဒီအရဇယုတ်ဖြစ်ကိုဓာတ်ဖွဲ့ကြည့်လိုက်ရင်မကြည့်ဘူးသဘောတရား၈ခု။သမုံသမုံမှာပထဝီအဘောတိသောဝါယဝနာကနာရတ္တဩဇာဆိုပြီးသဘောတရား6ခုရှိတယ်။အဲ့ဒီရှင်မျိုးတဲ့မှာဩဇာပါတယ်။အဲ့ဒီဩဇာဒီဟိုဘက်ကကမ္မဇ္ဇကလတိမှာပါနေတဲ့ဥပမာသက္ကုတ္တကကလအစကြဆိုအဲ့ဒီမှာသက္ကုတ္တကကလမှာပါနေတဲ့ဩဇာကိုသူကတွတ်ပြီးအပိထောက်ပါတယ်။ခါရဇ္ဇကလမှာပါတဲ့ဩဇာရဲ့အပိထောက်ပါမှုအကုဏ္ဏီကိုရရှိတဲ့အချိန်ခါမှာသက္ကုတ္တကကလမှာတည်ရှိနေတဲ့ဩဇာကလည်းနောက်ထပ်ယုတ်ကလအတိတ်ကိုထပ်ပြီးဖြစ်စီပြန်တယ်ဖြစ်စီတာကသက္ကုတ္တကကလမှာတည်ရှိနေတဲ့ဩဇာကဖြစ်စီနိုင်တဲ့သဏ္ဍကတ္တိဖြစ်ဟာရဇကလတိမှာပါနေတဲ့ဩဇာကအပိထောက်ပါနဲ့ဥပသမ္ပကသတ္တိရှိသတ္တိချင်းမတူဘူးသို့သောဟာရဇဩဇာရဲ့အပိထောက်ပါမှုအကုဏ္ဏီကိုမရခဲ့ရင်ဒီကသက္ကုဒ္ဒကကလစတဲ့ထိုလိုကမ္မဇ္ဇစိတ္တဇဥဒ္ဒကဟာရဇကလတိမှာအတိရှိနေတဲ့ဩဇာဟာနောက်ထပ်ရုပ်အတိတိကိုဖြစ်စဉ်နိုင်တဲ့သောအာမရှိဘူးဦးဇင်းတို့တတ္တဝတ္ထုသိပြီသိပြီသိပြီဆိုကြတယ်ကမ္မဇ္ဇရုပ်တွေထုတ်သွားပြီသောအလံကောင်ကအစာရည်ပဲလို့ခွင့်ပြုပြီးမဲ့လို့အဲ့ဒီအစာရည်ဒီခန္ဓာအင်းအတင်းတို့ပြတ်နိုင်နိုင်တဲ့အစွမ်းအားရှိသေးလားမရှိတော့ဘူး။ဘာဖြစ်လဲ။ခொနဲ့ကကမ္မဇယုတ်တွေလည်းမရှိတော့ဘူး။အစာကိုကျင့်ကျက်စေနိုင်တဲ့ကမ္မဇဝါမီကလည်းမရှိတော့ဘူး။ကမ္မဇဝါမီရဲ့အပိထောက်ပံ့မှုမရတဲ့အတွက်အစာကလည်းမပြတ်ထန်ဘူး။ကမ္မဇယုတ်တွေမရှိတော့တဲ့အတွက်ဒီကမ္မဇဩဇာရီကလည်းနောက်ထပ်ယုတ်ကိုဖြစ်စေနိုင်တဲ့အစွမ်းအားကောင်းသွားတယ်ကောင်းသွားတဲ့အတွက်ဒီအဟာရဇဩဇာကြီးတက်တဲ့ရုပ်ကိုဖြစ်စေနိုင်တဲ့သောအားမရှိတော့နော်အဲ့ဒီသဘောကြည့်ဒါကြောင့်ဦးဇင်းတို့ဒီသက္ကုဌာဏကကလမှာတည်ရှိနေတဲ့ဩဇာကနောက်ထပ်ရုပ်ကလအတိတ်ကိုဆင်းရဲဖြစ်စေတာဘယ်နှစ်ဆင်းလောက်ဖြစ်စေလဲလို့မြင်နေလင်းငါးဆင်းလောက်တော့ဖြစ်စေတတ်ပါတော့ဒီပုံရအဖြစ်ပေါ့နော်ပြီးတော့သက္ကုဌာဏကကလမှာရှိတဲ့ဩဇာကြီးကမ္မဇဝံမြင့်ခေါ်တဲ့ပါဇကတိသောတာရဲ့အကူအညီဖြင့်ပြန့်နှံ့သွားနေတဲ့အဟာရဇယုတ်ဒီမှာပါတဲ့ဩဇာရဲ့အပိထောက်ပံ့မှုအကူအညီကိုရရှိခဲ့ရင်ကလတ်အသည့်တစ်ခုကိုဖြစ်စေတော့ထိုကလတ်ကိုတက်ခွဲလိုက်တော့လည်းမကြည့်ဘူးတက်ခွဲရင်သဘောတရားရှိခု။ဒီမျိုးထဲမှာဩဇာပါတော့ထိုဩဇာဟာလည်းနောက်ထပ်အဟာရဇဩဇာရဲ့အပိထောက်ပံ့မှုအကူအညီကိုရရင်နောက်ထပ်ကလတ်အသည့်တစ်ခုထပ်ပြီးဖြစ်စေတယ်။အဲဒီနည်းစနဲ့အပြင်၄၅ဆင့်အထိဖြစ်ပေါ်စေတတ်ပါတယ်။သက္ကုဏ္ဏကကလတ်ကဩဇာကဖြစ်စေတယ်လို့ကာယမျက်စိမှာကြည့်နေတဲ့ကာယတဏ္ဍကကလမှာပါနေတဲ့ဩဇာဟာလဲဟာရဇဩဇာရဲ့အပိဋ္ဌပါမှုအကုဏ္ဏီကိုရရင်အလားတူပဲ၄၅ဆင့်ဖြစ်စေနိုင်တယ်ဘာဝတဏ္ဍကကလကပါနေတဲ့ဩဇာကလဲမျက်စိမှာကြည့်တဲ့ဘာဝတဏ္ဍကကလမှာပါနေတဲ့ဩဇာကလဲအလားတူပဲ၄၅ဆင့်သောယုတ်ကလအတိအစ်ကိုထပ်ပြီးဖြစ်စေနိုင်တဲ့သောအရှိသေနဇကရတိမှာလဲဩဇာပါပြန်တယ်ထိုဩဇာဟာလဲဟာရဇဩဇာရဲ့အပိဋ္ဌပါမှုအကုဏ္ဏီကိုရခဲ့ရင်လဲအလားတူပဲ20 30ဆက်တဲ့ဟာရဇယုတ်ကြီးတွေကိုသင်္ကေတင်ပဲဖြစ်စေနိုင်တယ်။သို့တော့ဒီလိုဖြစ်စေနိုင်တဲ့ရှင်သာမဂဏ်ရဲ့ကမ္မဇယုတ်ဒီမှာပါတဲ့ဩဇာကဂဏ်ရဲ့အချင်းဝသတ္တိဩဇာဆက်မြက်ရင်ဆက်မြက်တယ်လို့များများဖြစ်စေနိုင်တယ်။ဂဏ်အချင်းဝကရော့သွားပြီဆိုရင်တော့နည်းနည်းပဲဖြစ်စေနိုင်တယ်။ဒါကြောင့်အသက်ငယ်နေတဲ့လူပြုံနေတဲ့ပုဂ္ဂိုလ်တွေမှာတဖြည်းဖြည်းကြီးထွားတဲ့နှုတ်အကောင်းလာတယ်။သူရဲ့ကံအချင်းဝကအကျိုးပေးဖို့ရမြင့်လာတယ်။ ကံစီဝါကအကျိုးပေးဖို့ရန်ညွန်တဲ့သွားပြီဆိုလို့ရှိရင်ကမ္မဇယုတ်အရင်တွေနဲ့သွားပြီကမ္မဇယုတ်အရင်တွေကလည်းနဲ့သွားရင်ကမ္မဇယုတ်တိုင်းမှာပါလို့တေဇောတဲ့တို့သောဇာတို့ကြောင့်ဖြစ်ရမယ့်ယုတ်အရင်တွေကလည်းညွန်နေသွားတယ်ဒီပြင်းပြင်းညွန်နေသွားတဲ့အတွက်ယုတ်အရင်တွေကသမိဇ္ဇာစားပြီးမှလည်းယုတ်အရင်တွေဖြစ်တဲ့နှုံးကညွန်နေသွားတော့မဖြစ်လာတယ်အသာကြီးတွေရှုပ်လာတယ်တွလာတယ်ပိန်လာတယ်ကက်လာတယ်ကလတ်အသက်တွေဖြစ်မှုအားနဲ့သွားတဲ့သဘောပဲနော်ဘာဖြစ်လို့နေရလဲကံအရှင်ဝါဒါကြောင့်ကံဆိုပြီးတော့မြတ်စွာဘုရားတို့ဟောထားတာကအရင်မူလခြင်းချင်းအကြောင်းရင်းတစ်ခုပဲနော်အဲဒါကံအရှင်ဝါကညော့သွားရင်ကမ္မဇ္ဇယုတ်အရင်အတွက်ညော့ကမ္မဇ္ဇယုတ်အရင်အတွက်ညော့ရင်ကံညော့ကမ္မဇ္ဇယုတ်ထဲမှာပါတဲ့ပြစ္ဆောဒါကြောင့်ဖြစ်မဲ့ယုတ်ကလအရင်အတွက်လည်းညော့တယ်အဟာရဇ္ဇယုတ်အရင်အတွက်ဒီလည်းညော့နေသွားတယ်ကဲနောက်တစ်ခုအဟာရဇ္ဇယုတ်တခါစားနေတဲ့အစာအာဟာရဒီခုနှစ်အထိပြတ်နိုင်တဲ့သွားအားရှိပြီးတော့မျက်စိကိုဆိုကြပါစို့မျက်စိကိုအာရတ္တယုတ်ဒီကပြတ်နိုင်သွားပြီနောက်ထပ်လည်းသင်္ကန်းဒီလိုကဓာတုပဲအဆုံးသတ်ပြပြတ်နိုင်ပြီရှင်းရှင်းမျက်စိရောက်သွားတဲ့အာဟာရဇကလတ်တွေကြည့်တယ်ရှင်းရှင်းအာဟာရဇကလတ်မှာပါတဲ့ဩဇာဟာနောက်တော့အာဟာရဇကလတ်တွေမှာပါနေတဲ့ဩဇာရဲ့အပိဋ္ဌဘာဟုအကူအညီကိုရပ်တယ်မရှိရင်သူကတော့ဆယ်ဆင့်ဆယ့်နှစ်ဆင့်လောက်အထိယုတ်ကလတ်အသိတွေကိုထပ်ပြီးပြည့်စုံနေသွားရှိတယ်လို့ဆိုတယ်သားလိုက်တဲ့အစာအာဟာရရဲ့ဗီတာမင်တဟာရတများရင်များသလိုဖြစ်စေနိုင်တဲ့အစွမ်းအားပဲဒီတော့မျက်စိမှာဒါယုတ်ကလကလေးတွေညွန်ညွန်တမ်းမှဖြစ်ပုံပဲသို့တော့ဦးဇင်းတို့ဝိသုဠိမေမဟာကြီးသားဇာတော်ကတော့အာသရိယဝါဒတက်ကိုအညီအမဖော်ပြထားပါတယ်ဝိသုဠိမေမဟာဝိသုဠိမေမဟာကြီးသားဒုတိယတွဲသမေနာ၄၁မှာနော်သစ္ဓသာယထာတတ္တတ္တကုထံတိပရံပရဘုဒ္ဓံသတ္တံကိနအကမ္မဇဒုတိယတိဖုတိယောအတံပိလေနာတတိတာယောကမ္မဇဟာရသမုဋ္ဌာနာဥဒုဝတိနာကမ္မဇဥဒုသမုဋ္ဌာနာဟာရဝတိနာကမ္မပစ္စယစိတ်သာဟာရဥဒုသမုဋ္ဌာနာဥဒုအဟာရဝတိနာသတံပိတဝတိနာပိရူပဘုဒ္ဓတတိတဗ္ဗတိဝတံတိဆိုပြီးတော့အာသရိယဝါဒတခုဖော်ပြထားပါတယ်နော်ဒီဝါဒကတော့ဘာပြောလို့လဲလို့မင်းတို့ဦးဇင်းတို့ကလတ်တခုကိုပြည်တယ်လိုက်လို့ရှိရင်နှစ်ခွပွားပုံကိုနှစ်မျိုးနှစ်ဆင့်ပွားတော့ပုံကိုဆရာမြတ်တို့ကအလိုရှိကြတယ်ယုတ်ပိုင်ရှိဘူးတဲ့ယောဂီများဆိုတော့များလေလေနော်မရှိဘူးတဲ့ယောဂီများနည်းနည်းလေးပြန်ပြီးတော့အာယုံစိုက်ပြီးနားထောင်ကြည့်ကလတ်တခုကိုပြည်တယ်လိုက်ရင်ကလတ်တခုမှာကိုဒီဇောတကလည်းပွားတယ်ဒီဇောတကပွားတဲ့ယုတ်ကိုပုရိသယုတ်လို့ခေါ်တယ်ဩဇာကလည်းပွားဩဇာတော့ဖြစ်တဲ့ယုတ်ကတော့ဟာရဇယုတ်နော်သက္ကုဏ္ဏကကလကိုပြည်တယ်လိုက်ရင်ကလတ်တစ်ခုမှာဒိသောတပါတော့ဒိသောတကြောင့်လည်းယုတ်ကလည်းအစ်တင်ပွားတယ်ဩဇာကြောင့်လည်းယုတ်ကလည်းအစ်တင်ပွားတယ်နှစ်ခုပွားတယ်နှစ်ခုပွားတဲ့အချိန်ကကြတော့နောက်ထပ်ဥစဉ်တော့ဒီသက္ကုဏ္ဏကကလမှာပွားတဲ့ဒိသောကြောင့်ပွားတော့တဲ့အမှုန်မကြည့်ဘူးဓာခွဲတော့သဘောတရားသက္ကုဏ္ဏရှိတယ်သက္ကုဏ္ဏမှာဒိသောပါတော့ဒိသောကအမှုန်ထပ်ပွားတယ်ဒီကုရမှာဩဇာလည်းမပါဘူးလားပါပြန်တယ်အဲ့ဒီဩဇာကတမုံဆက်ပေါ်တယ်ဟောနှစ်ခွဖြစ်ပါဘူးဒီတန်ထရကသက္ကုတ္တကကလပ်မှာပါတယ်ဒီဆုံးဆိုဒီဆုံးကြောင့်ဥဒ္ဒဇယုတ်လို့ခေါ်ဆိုအပ်တဲ့ကလပ်တစ်ခုပေါ်လာတယ်နော်ပေါ်လာတဲ့ဒီကလပ်မှာဒီဇောတ္တပေါ်တော့ဒီဇောကတမုံဆက်ပေါ်မယ်ဩဇာပေါ်တော့ဩဇာကတမုံဆက်ပေါ်တယ်ဒါကြအဲ့ဒီမှာဒီဇောကြောင့်ပေါ်တဲ့အမှုန်လေးကိုသင်္ကန်းသင်္ကန်းကြည့်လိုက်တော့သူလည်းတက်ခွင့်မကြည့်ဘူးသဘောတရားရှိခုရှိခုရမှာဒီဇောပါတော့ဒီဇောကတမုံထပ်ပေါ်မယ်ဩဇာပါတော့ဩဇာကတမုံထပ်ပေါ်နောက်တကဒီဩဇာကပေါ်တဲ့အမှုန်လေးကိုတက်ခွင့်ပြလိုက်တော့လေမကြည့်ဘူးသဘောတရားရှိခုရှိခုရဒီဇောပါတော့ဒီဇောကတမုံပေါ်မယ်ဩဇာပါတော့ဩဇာကတမုံပေါ်အဲ့ဒီနည်းအပြင်သင်္ကေတရှင်ကသူကနှစ်ခွပွားသွားတာ၄-၅ခြင်းတော့ဖြစ်ဒီတဲ့တာကဒီဇောတက်ပဲနော်ဒီဇောတက်ကိုပြနေပြီးနဲ့နှစ်ခွနှစ်ခွခေါ်လိုက်တာ၄-၅ခြင်းလောက်ဆိုတော့ကလတ်တခုကိုပြည်တယ်လိုက်ရင်ကမ္မဇ္ဇနဲ့ကမ္မဇ္ဇကလတ်တခုကိုပြည်တယ်လိုက်ရင်ဥဒ္ဒဇနဲ့အာရဇယုတ်ပြီးသာဆင်းရဲနှစ်ခေါက်နှစ်ခေါက်ဘောဇရအများကြီးဖြစ်သွားတယ်ကလတ်ပေါင်းကမ္မဇ္ဇကလတ်ကအရင်ကပုံများရင်ဘောဇရယုတ်ကလတ်ကလည်းပို့ပြီးတော့ပြည်တယ်များသွားတယ်ဒါကနောက်တခုဒီသက်ဆိုတဲ့ကလတ်မှာဩဇာကိုပြန်ကြည့်လိုက်ဩဇာကခေါက်ကအာရဇဩဇာရဲ့အပိဋ္ဌဘမှုကိုရခဲ့ရင်ကလတ်အတူဖြစ်စီတယ်ပြောပြီးဒီကလတ်ကမကြည့်ဘူးဓာခွဲလိုက်တော့သဘောတရားရှိခုရှိခုထဲမှာဒီသောပါနေတော့ဒီသောကတမှုန်ပေါင်းအဲ့ဒီရှိခုထဲမှာလည်းဩဇာပါတော့ ဩဇာကတဖို့ဆက်ပါတယ်ဟောနှစ်ခေါက်ဖြစ်ပါတယ်တခါဒီဒီသောကြောင့်ဘာလဲအမုံလေးကိုတက်ခွက်လိုက်တော့မကြည့်ဘူးသဘောတရားရှိခုစုကရမဒီသောဘာလဲဒီသောကတမုံဘောကဩဇာဘောရဩဇာကတဖို့ဘောဩဇာကဘာလဲအမုံဘက်ကိုပြန်ကြည့်လိုက်ပြန်လဲဒီတိုင်းပဲမကြည့်ဘူးတက်ခွက်တော့ရှိခုစုကရမဒီသောဘာလဲဒီသောကတမုံဘောမယ်ဩဇာဘောရဩဇာကတမုံဘောဟောနှစ်ခေါက်နှစ်ခေါက်အဲ့ဒါလေးငါးပြင်းတော့အစ်ဘောသာနော်သက္ကုတ္တကကလည်းမအဲ့ဒီလိုပြောသလိုယက်စီမှာရှိတဲ့ကာယတ္တကကလည်းဒီတိုင်းပဲပြောတာဘဝတ္တကကလည်းမရှိတဲ့ဒီသောနဲ့ဩဇာကလည်းပုံစံလိုပဲပြောသွားတယ်ပြိတ္တကကလည်းမပါဠိတဲ့ဒီသောနဲ့ဩဇာကလည်းပုံစံလိုပဲပြောတယ်ပုရိသကလည်းဒီမှာပါဠိတဲ့ဒီသောနဲ့ဩဇာကလည်းပုံစံလိုပဲပြောကြတယ်ခရဇကလည်းဒီမှာပါဠိတဲ့ဒီသောနဲ့ဩဇာကလည်းပုံစံလိုပဲပြောကြတယ်ဒါကြောင့်အဲ့ဒီလိုရှင်းရှင်းနဲ့ပြောလိုက်တာကိုတော့ဆရာမြတ်တို့ကအလို့ရှိကြတယ်လို့ဒီလိုဥဒ္ဓတိမာလိကဆရာတော်ကအရှင်းပြထားပါတယ်နော်အဲဒီရှင်းလိုက်ကြရပြီယောဂီပုဂ္ဂိုလ်တွေကိုဒီကနေ့ကတတိယချက်အချူခိုင်းတော့လေဒီလိုနှစ်ခေါက်နှစ်ခေါက်ပွားနေတော့ကိုယောဂီတော်ကောင်းနေလေရှိလို့ရကြပါတယ်နော်ဒါကြောင့်ရတဲ့ရှင်နေဖြစ်လို့လေဒီကဆရာတော်ကလည်းဒီချက်မှတ်တမ်းပြပြီးတော့သိထားတာပဲလို့ဒီလိုသဘောပေါက်ရအောင်ဒါကြောင့်ဥဒ္ဓတိဝိဒ္ဓတိမာလိကဆရာတော်ဟာဒီလိုရှုပ်ွက်တည်နေပတ်နေလိုက်တော့အမြဲတမ်းကျေးဇူးတင်ဖို့မကောင်းဘူးနော်ဒီကောင်နဲ့ဒီကောင်နော်ကြက်လကလေးတွေစဉ်းစားစဉ်းစားပွားနေကောင်ကသမာဓိစာအလျောက်ကြီးအကူအညီနဲ့ခွဲခြားပြပြပြီးစဉ်းစားနေလင်းပြီးအောင်ရှုနေတာဒီလိုရှုနေတဲ့စနစ်ဓာတ်ခွဲနေတဲ့စနစ်ဒီနေ့ကဘာမှာဗုဒ္ဓဘာသာကအလွဲ့ရင်မရှိသေးဘူးလို့ပဲဦးဇင်းတို့ကအရင်ကပြောနေပါတယ်နော်ဘာဖြစ်လို့လဲဒီကြက်လကလေးတွေဒီကုလအလုစိတ်ဘယ်ပုံပန်ဒီခန္ဓာအင်းအတွင်းပြတ်နေတယ်ဆိုတာကဒီနေ့ဗုဒ္ဓအဘိဓမ္မာလို့ပေါ့ဒီဒီနဲ့နဲ့ရှင်းပြထိုင်တဲ့အဘိဓမ္မာဟာလောကမှာမပေါ်သေးပါဘူးဥဉ္ဇနဗုဒ္ဓအဘိဓမ္မာတစ်ခုပဲရှင်းပြနေနေတယ်။နောက်တစ်ခုဥဉ္ဇနယက်ကြီးမှာသဘောတူညီရာကိုပေါင်းလိုက်မယ်ပေါ့။သက္ကုတ္တကကလပ်ပေါင်းလဲများစွာရှိမယ်။ဒါရတ္တကကလပ်ပေါင်းနေလဲများစွာရှိမယ်။ဘဝတ္တကကလပ်အပေါင်းကလည်းများစွာရှိမယ်။သဘောတူညီရာပေါင်းလိုက်တဲ့တစ်မျိုးလို့ယူလိုက်နော်။ဝိရိယကလပ်တွေလည်းမျက်စိမှာများစွာရှိမယ်။ဥရိစ္ဆကလပ်တွေလည်းများစွာရှိမယ်။အရဟစ္စကလပ်တွေလည်းများစွာရှိမယ်။သဘောတူညီရာပေါင်းတစ်မျိုးစီပေါ့။တစ်မျိုးစီရှင်းလိုက်တော့ယုတ်လအမျိုးသားက6မျိုးလို့အမျိုးသားက54လို့ဒီလိုသတ်မှတ်ထားတယ်နော်အဲဒါကိုခုနကဝိသုဒ္ဓိမေအထက်ကရာဒုတိယအတွက်ကသက္ကုဒ္ဓရတမိဟိသက္ကုကာယဘဝတ္တကဝတိဏဒိဏကမ္မစရူပာဏိဥပါထံမကဏိဘာဏတေတံဥဒုစိတ်တဟာရသမုဋ္ဌာဏံဤသူဝိတ္တိတိကရူပဏ္ဏသာဟောတိဆိုပြီးဒီလိုဖွင့်ထားတယ်မျက်စိမှာ54မျိုးသောယုတ်ပြရှိတယ်လို့ဒီလိုဖွင့်ထားတယ်ယောဂီပုဂ္ဂိုလ်ကအဲ့ဒီ54မျိုးသောယုတ်ကိုညာနဲ့ခွဲခြားသိကြပြီးသိသိတတ်ဖို့လိုနေတယ်နော်ပြီးတော့ဒါကရုပ်အစ်စ်ပိုင်းပါရုပ်အတုနဲ့ပတ်နေရင်တော့မျက်စိမှာဘယ်လိုရုပ်အတုတွေရှိနေကြလဲပြန်ဆက်စစ်ကြည့်လိုက်တော့အာကန္တတကလပ်တီတစ်ခုနဲ့တစ်ခုမရောရှိအောင်ပိုင်းခြားပြီးတဲ့အာကန္တတမျက်စိမှာမရှိနိုင်ဘူးလားရှိတယ်အာကန္တတရှိတယ်နောက်တစ်ခုပါရှိမယ်လဟုတာမုဒုတာကာမိညတ်လဟုတာဆိုတာကတော့မျက်စိမှာရှိတဲ့သိရိစာယုတ်ဥဒ္ဒစာယုတ်အဟာရစာယုတ်တို့ရဲ့ပေါ့မှုသဘောဘုဒ္ဓတာကနုညံ့မှုသဘောကာမိညတာကသို့တော်အမှုနဲ့ခံရမှုသဘောသို့တော်အမှုနဲ့ခံရတယ်ဆိုတာကမျက်စိလေးဟိုဘက်ရှိနဲ့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်လို့ရတာပေါ့နော်ဒါမျက်စိကြည့်လို့နေတဲ့လုံငန်းပေါ့လှုပ်ရင်လှုပ်လို့ရတယ်ကြည့်ရင်ကြည့်လို့ရတယ်ပြင်ရင်ပြင်လို့ရတယ်ဖွင့်ရင်ဖွင့်လို့ရတယ်ပေါ့အဲ့ဒီပုံစံစနစ်အပြင်မျက်စိထိုးထိုးလုံလိုက်ရတဲ့လေအခန့်နဲ့ဖြစ်နေတဲ့သဘောဒါကဥစလို့ဝိညာဉ်ရုပ်ကလေးကိုခေါ်ပါတယ်နောက်တစ်ခုမျက်လုံးကဟိုဘက်တောင့်တက်ကြည့်ဒီဘက်တောင့်တက်ကြည့်တောင့်တက်လို့မရဘူးလားညာလှုပ်လို့မရဘူးလားလှုပ်ရဒါကာယဝိညာဉ်မျက်စိမှာကာယဝိညာဉ်ရုပ်လည်းရှိနောက်မျက်စိမှာပဲဖြစ်မှုမျက်စိမှာပါနေတဲ့ခန္ဓာကတက်ကလေးတွေတက်ခွဲတဲ့သဘောတရား54အဲ့ဒီ54မျိုးသောရုပ်တွေမှာဖြစ်မှုတည်မှုပြတ်မှုဆိုတာမရှိဘူးလားရှိတယ်ဥပ္ပဇ္ဇတန္တိဗရန္တအနိစ္စတဒီယုတ်ခေတိရှိဒီဥပ္ပဇ္ဇနဲ့တန္တိကတော့ခွဲရမ်းရအမျိုးမျိုးချက်ပါတယ်နော်ဒီဌာနမှာတော့ယောဂီနာမထွေးအောင်တစ်မျိုးပဲပြင်ပေးပါတယ်ပဋိနန္ဒီကရဏယေတိဒီနေတဲ့အချိန်ကနေစပြီးတော့အိန္ဒိယပြည့်စုံပြီးတိုင်အောင်ယောဂအစ်စ်တို့ရဲ့ဖြစ်မှုသဘောကိုဥပ္ပဇ္ဇလို့ခေါ်တယ်အိန္ဒိယပြည့်စုံပြီးနောက်ဘဝတစ်လျှောက်ယောဂအစ်စ်တို့ရဲ့ထက်ခါထက်ခါဖြစ်နေမှုသဘောကိုတော့တန္တိလို့ဒီလိုခေါ်တယ်ဘာဖြစ်လို့ဒီလိုယောဂအစ်စ်တို့ရဲ့ဖြစ်မှုလေးကိုပဲနှစ်မျိုးခွဲခေါ်ရတယ်လို့မြင်ရင်လေသာဝတိနာနဗ္ဗမတရားနာနေတဲ့နဗ္ဗမတို့ရဲ့အလိုဣဇာတိယဓဋ္ဌံကသူနှစ်မျိုးခွဲမှသဘောပြမယ်အတွက်ဣဇာတိယတရားနဲ့လျော်ကြီးစွာမြတ်စွာဘုရားကရုပ်အစ်စ်တို့ရဲ့ရှင်းမှုကိုနှစ်ပိုင်းခွဲပြီးဟောပေးတာဖြစ်ပါတယ် ဒါဥပ္ပဇ္ဇနာနိဒရတအနိစ္စာကဆိုတဲ့လက္ခဏာမျိုးကလေးတွေလည်းမျက်စိမှာရှိတယ်။ပေါင်းလိုက်တော့ယုတ်အတုတဲကမျက်စိမှာရနေတဲ့ယုတ်အတုက4မျိုးရှိတယ်ပေါ့။ဝင်စီဝင်ရတော့မျက်စိမှာမရှိဘူးပေါ့နော်။အဲ့ဒါယုတ်စီဖန်လုံးထဲမှာမျက်စိမှာယုတ်အတုက4မျိုးရနေတယ်။နောက်တစ်ခုမနေ့ကပြောခဲ့ပြီးပြီယုတ်အစ်စ်ကသဘောတရားပေါင်းလိုက်ရင်ဘယ်နှလုံးရှိမလဲမျက်စိမှာ12လုံးပဲရှိတယ်။ပထဝီအဘောတိသောဝါယဝဏ္ဏခန္ဓာရတဩဇာဇီဝိတသက္ခုပဒါဒကာယပဒါဒဘာဝယုတ်ကိုယုတ်တို့ကကိုပေါင်းလိုက်တဲ့အချိန်ကကျတော့မျက်စိမှာယုတ်20နဲ့တမျိုးရထိုင်ပါတယ်ယုတ်နံကိုသိသိတဲ့နမရူပပြိဋ္ဌာဉာဏ်ပိုင်းမှာတော့အဲ့ဒီယုတ်စီယုတ်အတု2မျိုးလုံးကိုယုတ်နံသိသိရတယ်သို့တော့ဝိပဿနာရှိတဲ့အပိုင်းမှာတော့ယုတ်အတုတွေကဝိပဿနာမရှိကောင်းတဲ့အတွက်သူတို့ကိုဆန့်ကျင်ထားရတယ်ယုတ်စီတို့ရဲ့ခြင်းမှုပြတ်မှုကိုကြည့်ပြီးတော့အနိစ္စတို့ရှိတာအဲ့တော့ဖြစ်တဲ့သဘောကိုပဲထပ်ပြီးတခါဖြစ်တာကိုထပ်ကြည့်နေရမယ်ဆိုရင်ထပ်အလေးပဲရှိအောင်မှာမရှိတော့ပြက်နေတဲ့သဘောကိုပဲထပ်ပြီးပြက်နေတာကိုမြင်အောင်ကြည့်အောင်မှာဆိုတော့ထပ်အလေးပဲမရှိဘူးဒီဖြစ်မှုပြက်မှုကိုရုပ်သိတဲ့အဖြစ်မှုပြက်မှုကြည့်ပြီးတော့အနိစ္စလို့ယူတယ်ဒုက္ခလို့ယူတယ်အနတ္တလို့ယူတာဒါကြောင့်ဖြစ်မှုနဲ့ဒီပြက်မှုကိုပဲထပ်ပြီးတော့သူ့ကိုဖြစ်တာနဲ့ပြက်ပါတယ်လို့ထပ်ပြီးယူနေဖို့မလိုတော့ဘူးနော်ဖြစ်မှုရဲ့ရုပ်အစ်တို့ရဲ့ဖြစ်မှုလေးနဲ့ပြတ်မှုဆိုတော့ရုပ်အစ်တို့ရဲ့အချင်းရာအာကာရသဘောအမှန်တရားသဘောသာဖြစ်တယ်။ဒီလိုပဲထပ်ပြီးဝိပဿနာရှုနေဖို့မလိုဘူး။အဲ့ဒါနှစ်ခုတော့ကြွဲဖို့လိုပါတယ်။ဒါကြောင့်ဒီဌာနမှာကရုပ်စီရုပ်တို့ရုပ်နဲ့ဆက်ရှိပါအကုန်လုံးအရှင်းခိုင်းနေဆိုတော့တတ်တယ်ပြီးတော့တော်တော်လေးမေးတယ်။ဟိုးဒဝဲကဆန်ချက်ခုံးတော်ကြီးတစ်ပါးကလည်းနှမ်းပြီးတော့ကျန်တဲ့မေးတယ်။ဒါမှရုပ်အစ်တို့ဒီဝိပဿနာမရှိကောင်းမလို့အထင်ရှားရှိရရှိပါသေးတယ်။ပေါင်းတရားကဘာဖြစ်လို့ဒီရုပ်အတုတွေရုပ်အတုတွေကိုဝိပဿနာမရှိအောင်လို့သာမန်အထင်ရှားရှိနေပါလေ။ဒီပေါင်းတရားကဘာဖြစ်လို့ရုပ်အတုတွေကိုဝိပဿနာရှိနေရတယ်ဆိုနှစ်ခွေး။ဦးဇင်းဘက်ကလည်းအဖြေပေးလိုက်ပါလေ။ဝိပဿနာရှိတာမဟုတ်ပါဘူး။နာမရူပပြိစ္ဆာဉာဏ်ပိုင်းမှာရုပ်နာတွေကိုသိရှိတဲ့အပိုင်းမှာရောက်ရောက်ပြီးသိရှိဖို့သင်ပေးတာပါ။ဝိပဿနာပိုင်းရောက်တော့သမထနာဉာဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်လေးကြိုက်တော့ဒီရုပ်တူတွေကိုဝိပဿနာမရှိခိုင်းပါဘူးလို့တံပြန်လိုက်ရတယ်။ဒီတော့ဆလုံးရင်းလေးကတော့ရုပ်တူကိုဘာကြောင့်ရှိတယ်ဆိုတာကိုဒီဆရာတော်ကသိသဘောပေါက်ပုံတော့မပေါ်သေးဘူးလို့ဥစဉ်ကတော့ပြောပြပါတယ်။ခေါင်းတည်းကပြောခဲ့ပြောပဲဒီအာဂန္တယုတ်လတ်တည်းရဲ့အကြအပေါက်ဆိုတာကအာဂန္တခေါ်တော့အင်္ဂတခေါ်တဲ့အကြဘောက်ကိုမမြင်ရင်ယုတ်ကလဘယ်လိုမှမမြင်ဘူးယုတ်ကလကောမမြင်ရင်ဒီရုပ်အစ်စ်ကဘယ်လိုမှတက်ခွဲလို့မရနိုင်ဘူးပရမတ်ကိုဉာဏ်ဉာဏ်ဆိုင်ဖို့အမှန်တန်ဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားကဒီအင်္ဂတတဲ့တလုံးကိုသူ့ဘာသုံးတာဖို့ရအဲ့အတွက်မဟာယောဂဝါဒသုတ်တန်ဆက်တယ်ထိုတို့သုတ်တန်ကိုမထင်ကြပြိထားပါလား။မဟာယောဂဝါဒသုတ်တန်ကလည်းဥပါဒယုတ်ဒီတဲ့ကအင်္ဂတတဲ့တလုံးကိုဥပသူ့ဘာသုံးတာဖို့ရအတွက်မြတ်စွာဘုရားရှင်ကြတော်မူခြင်းဒီဥပါဒယုတ်အလုံးကိုချုပ်ဖို့ရရှင်ကြနေခြင်းဖြစ်တဲ့ဥပါဒယုတ်ချင်းပြုလို့လက္ခဏာဟာရနိတိနိယမြတ်စွာဘုရားဟောကြားထားတယ်လို့ဒီလိုသူကအဆုံးဖြတ်ပေးထားပါတယ်နော်။ဒီဥပါဒရူပဒသနာခံဆိုပြီးအထက်ကတော့ဒီလောက်ပဲဖွင့်ပါတယ်။ဒီလိုဖွင့်ချက်ကိုဦးဇင်းတို့ကတော့လက္ခဏာဟာရနိတိနိလို့ဒါဒီလိုသုံးပါတယ်နော်။လက္ခဏာချင်းဥပါဒယုတ်ချင်းပြုနေလို့ပေါင်းစုပြီးဟောထားတာပဲ။ဒါဒီတော့မျက်စိမှာကိုအရှိပုံလေးပြောလိုက်ရင်နားနှာခေါင်းချာကိုနှလုံး၆ဌာနမှာလည်းရှိပုံနဲ့သဘောပေါက်တော့မတူတာလေးတစ်ခုကိုကြွတ်ပြောပါမယ်နော်။နာမသလို့ရှိရင်လည်းသောတာတက္ကကလာရှိတယ်။နာမသွားထိရင်မသိနိုင်ဘူးလား။သိနိုင်တယ်။သိနိုင်တဲ့အတွက်ထိတာပြီးတဲ့စိတ်ကြည့်ပြရကာယအတိတ်ကပန်းနေတဲ့ကာယတက္ကကလာလည်းရှိတယ်။ဘာဝတက္ကကလာလည်းရှိတယ်။သုရိဇ္ဇကလာဥရိဇ္ဇကလာအရဇ္ဇကလာဒီလည်းရှိတယ်။နားလှုပ်ကြည့်လှုပ်လို့မရဘူးလား။စိတ်ကြောက်ပြီးတော့ဒီနားကြည့်ကြည့်နော်။နှာခေါင်းလှုပ်ကြည့်လှုပ်လို့ရတယ်။ရှားလှုပ်ကြည့်လှုပ်လို့ရတယ်။ဒါပဲဖြစ်လို့လေ။စိတ်ကြောက်ဖြစ်တဲ့ရုပ်တွေကဒီဆောက်ထလာအကုန်လုံးပြန်အဲ့ဒါကြောင့်ဥစဉ်တို့ဒီနာမှာကာယတဏ္ဍကလဘာဝတဏ္ဍကလသရိစ္ဆကလသရိစ္ဆအထကလဥဒ္ဒအထကလအရဇအထကလဒီကတော့ပုံစံလိုပဲရှိပါမတူတာကတော့နာမသောတာတဏ္ဍကလသောတာတဏ္ဍ